Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ February 28ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မောင်ပါရှင်။ဒီနေ့မြန်မာနိုင်ငံတဝန်းဆန္ဒပြပွဲတွေနဲ့ဆန္ဒပြပွဲတွေအပေါ်ပြစ်ခတ်နှိမ်နင်းတဲ့သတင်းတွေအပြည့်အစုံကိုတင်ဆက်ပေးသွားပါမယ်ရှင်။မြန်မာနိုင်ငံတဝန်းဆေးရနာတိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေပြစ်ခတ်နှိမ်နင်းမှုကြောင့်20ထက်မနည်းသေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာလက်နက်ကင်လုံခြုံရေးတွေမျက်ရည်ရွယ်ပုံးတွေသုံးလိုက်လံဖြိုခွင်းတဲ့ကြားမှာပဲဆန္ဒပြသူတွေကလည်းအခွင့်အရေးရတယ်လို့ဆန္ဒပြခဲ့ကြပါတယ်။လေရန်နဲ့မြေဒီကုန်းတဝိုက်မှာဆန္ဒပြသူတွေကိုပြစ်ခတ်တဲ့အတွက်တေဆုံးတယ်လို့အတည်ပြုနိုင်သူ3ယောက်ရှိပါတယ်။လေရန်ဘက်မှာအထက်မြင့်တိုက်ပေါ်ကနေဆန္ဒပြသူတွေကိုချိန်ပစ်တယ်လို့လေရန်မှာနေသူတွေကပြောပါတယ်။အဲ့ဒီမှာအသက်20ဝန်းကျင်လူငယ်2ယောက်တနက်တရားနဲ့တေဆုံးခဲ့ပါတယ်။မြေနီကုန်းချင်းမြင့်နိုင်ဘက်မှာလည်းတနက်ထိမှန်လို့ကျောင်းဆရာမတယောက်တေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာဒီနေ့မနေ့အစောပိုင်းတည်းကဆန္ဒပြမဲ့သူတွေလူစုနေတဲ့နေရာတွေကိုလုံခြုံရေးတွေကမျက်ရည်ရိုပုံးတွေသုံးလူစုခွဲဖို့ကြိုးစားခဲ့ကြတာပါ။မန္တလေးမြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းတဲ့အတွက်တေဆုံးသူ3ယောက်ရှိတယ်လို့အတည်ပြုနိုင်ပါတယ်။မန္တလေးမြို့လမ်းတွေထဲလက်နက်ကင်လုံခြုံရေးတွေဝင်လာလို့မရအောင်လို့ပြည်သူတွေကလည်းအတားအဆီးတွေလုပ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မနက်ပိုင်းတုန်းကလည်းအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်တဲ့ဆရာဝန်တွေ၊ကျန်းမာရေးဝန်ထမ်းတွေကိုမန္တလေးကရင်300ဆန့်စစ်ရုံဝင်တွေကနေအပြင်မထွက်နိုင်အောင်လို့လုံခြုံရေးတွေကပိတ်ဆို့ထားခဲ့ပြီးညနေပိုင်းရောက်မှဖယ်ရှားခဲ့ပါတယ်။ပခုတ်ကူမျိုးကစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေမှာလည်းမျက်ရည်ရိုပုံးတွေတနက်တွေနဲ့ပြစ်ခတ်လူစုခွဲခဲ့တဲ့အတွက်တေဆုံးသူအနည်းဆုံး1ယောက်နဲ့ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။ဒဏ်ရာရသူတယောက်ကိုလုံခြုံရေးတွေကဖမ်းဆီးခေါ်သွားတယ်လို့လည်းမြို့ကမျက်မြင်တွေကပြောပါတယ်။အလားတူမြန်မာနိုင်ငံတောင်ပိုင်းဘိန်းမြို့မှာလည်းဆန္ဒပြသူတွေတနက်နဲ့ပြစ်ခတ်လူစုခွဲဖမ်းဆီးခံရပါတယ်။လောလောဆယ်တည်ထားသလောက်ဘိတ်မှာတနက်တန်ရာနဲ့တေဆုံးသူ9ယောက်ထက်မနည်းရှိပါတယ်။ဒဝယ်မြို့မှာတော့ပြစ်ခတ်နှိမ်နှင်းမှုကြောင့်6ယောက်ထက်မနည်းတေဆုံးတယ်လို့စေဝင်တန်းနဲ့ဒေသခံသတင်းမီဒီယာတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်အပါအဝင်အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်အာနာတိမ့်ယူခဲ့တဲ့ February 1ရက်နေ့နောက်ပိုင်းတွေကဒဝယ်မြို့ပြည်သူထောင်တောင်းစီဟာနေစဉ်လမ်းပေါ်ထွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီနေ့အာဏာပိုင်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်ပဲခူးမျိုးမှလည်းလူငယ်နှစ်ယောက်တနက်ထိမှတေဆုံးတယ်လို့ပဲခူးမျိုးကလာတဲ့သတင်းတွေမှဖော်ပြပါရတယ်။မော်လမြိုင်မျိုးမှလည်းတေဆုံးထိခိုက်ဒဏ်ရာရသူတွေရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့လောလောဆယ်ဘယ်နှစ်ယောက်လဲဆိုတာကိုတော့အတည်ပြုလို့မရသေးပါဘူး။အခုလိုမျိုးနိုင်ငံအနှံ့ဆန္ဒပြသူတွေကိုလက်နက်ကင်အာဏာပိုင်တွေကပြစ်ခတ်နှိမ်နှင်းတယ်လို့အတော်များများလည်းဖန်ဆီးခံခဲ့ရပါတယ်။ဒီကနေ့ရန်ကုန်မြို့လဲတန်းဘက်မှာပြစ်ခတ်စင်မှာအနားမှာရှိတဲ့လမ်းတွေကနေအိမ်တွေကထိခိုက်ဒဏ်ရာရသူတွေကိုကယ်ဆယ်ပေးခဲ့ကြပေမဲ့နှစ်ယောက်ကတော့အသက်ဆုံးသွားတယ်လို့ဒဏ်ရာရသူတွေကိုကယ်ဆယ်ပေးခဲ့တဲ့အိမ်ရှင်နှစ်ယောက်ကသူတို့ကြုံတွေ့ခဲ့တဲ့အဖြစ်အပျက်ကိုပြောပြပါရယ်နှစ်ယောက်လုံးကအသက်20ဝန်းကျင်လူငယ်တွေဖြစ်ကြပါရယ်တယောက်ကဝမ်းပိုက်မှာတနက်ထိမှန်ခဲ့တာဖြစ်ပြီးတော့နောက်တစ်ယောက်ကတော့ဦးခေါင်းမှာတနက်ထိမှန်ခဲ့တာဖြစ်ပါရယ
်ဖိုက်ပေါ့ကကလေးကိုခေါ်ပြီးတော့ပြုစုပေးတဲ့အိမ်ရပါညီမတို့အိမ်မှာ၃ယောက်ပေါ့နော်တရားရ၃ယောက်ပါတယ်။ဘိုက်ခုချင်းပေါက်သွားတာ၁ယောက်ပြီးတော့ဒီပခုံးသားကိုထိသွားတာ၁ယောက်ခြေထောက်အစ်စ်သားကိုထိသွား၁ယောက်၃ယောက်မှာမှအေးဘိုက်ပေါက်တော့ဒီမှာတော့အိမ်ရောက်ပြီးမကြဘူးအမအသက်ဆုံးဆုံးသွားရဲ့ပေါ့နော်။ဟိုလမ်းမလေးကလည်းဒီဘိတ်ထက်တော့လုံလာဘလို့မှလည်းဒီမှာတော့မမိလိုက်ဘူးပို့တော့ပို့နေတယ်ဒီမှာတော့အိမ်ပါလေဟိုအသက်ဆုံးဆုံးသွားရပါ။နာမည်ကမီမီအောင်ဆက်နိုင်လို့ပြောပါတယ
်။အသက်ကောသိပါလားအသက်ကောသိရပါလား
။23ဝန်းကျင်လို့တော့တည်တယ်အတိအကျတော့မတည်ရဘူးကော။အဲ့ဒီပဝန်းကျင်လို့တော့ပြောတယ်အမဟုတ်ကဲ့
။တို့ဖြစ်တော့ပြေးလာရင်လည်းအမတို့အိမ်ဘက်ကိုရောက်လာတာလားဟုတ်လား။အဲ့အဲ့ဒီဟာလေးလည်းပြန်ပြောပြပါလား
။ဟုတ်တယ်အမဒီလိုတော့ဒီမဲလန်ဂိုးစချောက်ကိုအဲ့ဒီအရှိရာကျောင်းအထက်ကငါကျောင်းဆိုတာရှိရဲ့။အဲ့ဒီမှာခလေးတွေကသူ့ဘက်လိုရှုပ်ပြီးတော့ဖိဖိချင်းစီလာတာပဲ။ဒါပေမဲ့လမ်းပြတာကြတော့လေဟိုးဒီမဲလန်လမ်းဆုံးတက်မကနေပြစ်တာမဟုတ်ဘူးအမ။ဒီစကားကြီးဘေးမှာလေမေးတဲ့အဆောင်ပေါ့နော်ဟိုဗာစီပင်တရာချွေတွေအုတ်ချုပ်ရမှုရုံးစွာကြီးအဲ့ဒီအဆောင်ကနေနေရာယူပြီးတော့စနိုက်ပါနဲ့ပြစ်တာအမရဲ့ဒီလားတော့ကပုံးခို့ပြီးတော့ပြစ်တာအဲ့ဒီချင်းနဲ့အမတို့နေရာကျတော့မျက်နှာချင်းဆိုင်ပေါ့အဲ့ဒီကနေလမ်းနဲ့ဝင်လာလိုက်တာနဲ့အမတို့လမ်းနဲ့ဆိုတော့လေအဲ့ဒီလမ်းနဲ့ကိုသူကခလေးရေကိုဒဏ်ရာရကြီးလာတော့အမတို့လည်းအိမ်ကြီးကအကုန်လုံးတက်နိုင်တော့ကူညီတော့အမတို့အိမ်မှာအဲ့ဒီခလေးကရောက်လာတာဒါပေမဲ့ပြစ်ပြစ်ချင်းအဲ့ကလေးကိုသွားဆွဲလို့မနိုင်ဘူးဇက်တိုက်တွေပြစ်နေတော့အဲ့ကလေးကအဲ့ပြစ်ဟိုထငါးကျောင်းချစ်အဲ့ခြံစည်းရိုးရှိမှလည်းတော်တော်အချိန်ကြတာရှိနေတယ်အဲ့မှလည်းတော့ပေးလွန်နေပြီပေါ့အမအလို့စီရောက်တဲ့အချိန်မှာတော်တော်အချိန်လွန်နေပြီဒါပေမဲ့ရတဲ့လောက်လဲဆွဲလာကြတာပေါ့နော်ရတဲ့အချိန်မှာရတဲ့လိုတော့သွားဆွဲလာကြတာပါရှင့်
ဟုတ်ကဲ့ပါဒါကတော့ဟိုဘိုင်းမှာတနက်တန်ရရသွားတာပေါ့လေနောက်ဒီအကောင်းမှာတန်ရရပြီးတော့ဟိုရောက်လာတဲ့ចောင်းသားကိုလက်ခံပေးထားတဲ့အိမ်ရအမရောတစ်ချိန်နေပြောပြလို့ရမှာရှင့်
ဆောင်ငါရှိမှလေမျိုးလုံးပြန်တော့ပတ်တိရစီကြတော့မားလေးရောက်တော့အကုန်လုံးတော့ဝိုင်းပြီးတော့ဆရာဝန်နဲ့ခေါ်ပေးလိုက်တယ်အမဒီမားလေးများကလည်းဆရာဝန်ကြီးရှိတော့ဆရာဝန်ခေါ်ပေးလိုက်တယ်ဒါပေမဲ့ဒီဝါးပြီးတွေးရပတ်တဲရဆရာအကုန်လုံးပြစ်ပြစ်နဲ့ဆိုအကုန်လုံးထွက်လာပြီအမလေးရောက်တဲ့ချိန်မှလေသူ့ကိုဝုတ်ဝဲလို့ပြောတဲ့ချိန်မှသူကဝစ်တယ်ဒါပေမဲ့ထပ်ကြည့်လိုက်တယ်ထပ်ကြည့်တော့မျိုးလုံးကြည့်သွားတော့မျိုးလုံးကသူ့ချင်းပေါက်သွားတယ်အဲ့တော့မျိုးလုံးပါမလားတော့မားလေးရောက်တဲ့ချိန်မှလေ
အဲ့ဒီကလေးအဲ့ဒီဟုတ်ကဲ့ပါအဲ့ဒီကလေးကရောဘယ်အသက်ဘယ်အရွယ်ရှိပါလဲဘယ်အရွယ်လဲသိရပါလားအဲ့ဒီကလေးကြောင့်ဘာသိရပါလဲရှင့
်23နှစ်ကလေးအတိအကျတော့ဘာလို့သူ့ပြင်နေကြီးကမားလို့ဒီမှာပါမလာဘူးမားလို့ကအကုန်လုံးဒီဘက်ကရက်ရက်ကအကုန်ဝမ်းကျွဲလာတော့လေအဲ့ဒီကုန်းဝင်းချင်းလေးတွေပဲလို့သူကတော့23လို့ပြောမြန်မာကဌာနတော့မားလို့ပြောတယ်ဒါပေမဲ့သူကပြင်နေကြီးပါမလာတဲ့အတွက်သူ့နာမည်ကိုမားလို့ပြောချင်မသိရဘူး
အဲ့တော့အမားတို့လမ်းထဲမှာရောက်လာတဲ့ဒီဒရာရလူနာတွေထဲမှာသုံးသွားတာနှစ်ယောက်ပေါ့ခုနကဘိုက်ပွင့်သွားတာတစ်ယောက်နဲ့ဒီမျက်လုံးထိသွားတဲ့လူတစ်ယောက
်ဟုတ်တယ်ပါဒီဒရာရတယောက်ဆိုနှစ်ယောက်သုံးသွားတယ်အမားတို့လမ်းထဲမှာဒရာရတဲ့လူကပေါင်းရင်တော့9ယောက်မှ10ယောက်တွေသွားတာပေါ့
ဝမ်ပိုက်မှာတနက်တန်ရနဲ့တိတ်ဆုံးသွားတဲ့အသက်23နှစ်အရွယ်ចောင်းသားကိုညင်ကြီးအောင်ထက်နိုင်ဟာရန်ကုန်အနောက်ပိုင်းတက္ကသိုလ်အဝေးသင်မြန်မာစာနောက်ဆုံးနှစ်ចောင်းသားဖြစ်တယ်လို့ရန်ကုန်အနောက်ပိုင်းတက္ကသိုလ်ចောင်းသားများတမကဘာကတာများအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပြည်သူတွေနဲ့အတူရပ်တည်တယ်ဆိုတာပြသတဲ့အနေနဲ့ထိုင်ဝမ်မှာလည်းဒီနေ့ဆန္ဒပြကြပါတယ်။မြန်မာထိုင်ဟောင်ကောင်နဲ့ထိုင်ဝမ်တို့ကဒီမိုကရေစီတက်ကြွတဲ့လူငယ်တွေအွန်လိုင်းပေါ်မှာဖွဲ့ထားတဲ့ Milk Tea Alliance မဟာမိတ်အဖွဲ့ကဒီနေ့ February 28ရက်နေ့ကိုမြန်မာနိုင်ငံဒီမိုကရေစီရဲ့အတွက်ဆန္ဒပြကြဖို့ဆိုအပ်ထားတာဖြစ်ပါတယ်။ထိုင်ဝမ်အမျိုးသားတက္ကသိုလ်ကចောင်းသားចောင်းသူတွေစုစုပေါင်းရာခိုင်နှုန်းလောက်ရှိတဲ့ဆန္ဒပြသူတွေဟာထိုင်ပင်မြို့မှာချီတက်ဆန္ဒပြကြပါတယ်။ဆန္ဒပြသူတွေကဒေါင်ဆန်းစုကြည်ရဲ့ဓာတ်ပုံတွေစစ်အာဏာရှင်စနစ်ဆန့်ကျင်တဲ့ပိုစတာတွေမြန်မာနိုင်ငံက CDM လှုပ်ရှားမှုမှာပါဝင်သူတွေကိုထောက်ခံတဲ့စာတမ်းရုပ်ပုံတွေကိုဆောင်ပြီးတော့ကြွေးကြော်ဆန္ဒပြကြတာပါမြန်မာပြည်သူတွေခံစားနေရတာကိုမကြည်ရက်လို့ဆန္ဒလာပြတာဖြစ်တယ်လို့မြန်မာနယ်ဝါတယောက်ကအခုလိုပြောပါတယ်
我们看到那一边的人很辛苦还有走在人这样子我看到雪什么时候我也心里是很难过的知道吗因为那不是我的小孩一样的
我们想要正义我们想要和平我们想要昂山素季上台
မြန်မာနိုင်ငံမှာသွေးထွက်တန်ယူအကြမ်းဖက်နှိမ်နင်းနေတာတွေမြင်တွေ့နေရတာအင်မတန်စိတ်မကောင်းဖြစ်ရတယ်လို့ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီတရားမျှတမှုရှိပြီးတော့အေးအေးချမ်းချမ်းနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ကိုအာဏာပြန်ရောက်တာမြင်ချင်တယ်လို့ဒီနေ့ထိုင်ဝမ်ကဆန္ဒပြသူတွေကပြောပါတယ်။ Milk Tea Alliance အဖွဲ့ရဲ့မြန်မာနိုင်ငံအတွက်လက်ဖက်ရည်တောက်တပိမောက်နေ့အဖြစ်သတ်မှတ်ထားတဲ့ဒီနေ့မှာကမ္ဘာတဝန်းမှာရှိနေကြတဲ့မြန်မာတွေကလည်းဆေးအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲကိုအွန်လိုင်းကနေပါဝင်ဆန္ဒထုတ်ဖော်နေကြပါတယ်ရှင်။
ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 1553ည5.25kHz 7783ည5.32kHz 9335နဲ့စနေတနင်္ဂနွေမှာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတတိယနေ့ကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ဟောင်ကောင်မှာဒီကနေ့တနင်္ဂနွေနေ့ဒီမိုကရေစီရေးလှုပ်ရှားသူဒါဇင်နဲ့ချီပြီးရဲစခန်းတွေကိုလာရောက်သတင်းပေးပို့ရမှာဖြစ်တယ်လို့သူတို့တွေကတချို့လဲအမျိုးသားလူမျိုးရေးဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံရဖို့ရှိပါတယ်
我自己喺依幾日都不斷安慰我家人啦。
ကျွန်တော်တို့ဟောင်ကောင်ပြည်သူတွေဟာဟောင်ကောင်အတွက်အလင်းပြပေးသူတွေပါ။အစိုးရအနေနဲ့ကျွန်တော်တို့ရဲ့ကိုယ်ပိုင်အခွင့်အရေးတွေကိုသိမ်းယူနိုင်ပေမဲ့တစ်ကမ္ဘာလုံးကဒါကိုစောင့်ကြည့်နေပါတယ်။အခုလိုခက်ခဲတဲ့အချိန်တွေမှာဟောင်ကောင်သားတွေစိတ်ဓာတ်ခိုင်ခိုင်မာမာယက်တည်နေတာကိုအားလုံးလည်းသိပါတယ်။ကျွန်တော်တို့တောင်းဆိုထားတဲ့အချက်၅ချက်ကိုတခုမှလျှော့ပေးမှာမဟုတ်ဘူးလို့ဟောင်ကောင်ဒီမိုကရေစီအရေးလှုပ်ရှားသူဂျင်မီရှမ်ကပြောပါတယ်။ပြီးခဲ့တဲ့နွေရာသီတုန်းကလည်းတရားမဝင်ပနာမရွေးကောက်ပွဲစီစဉ်သူဘယ်နီထိုင်းကလည်းသူဒီဥပဒေနဲ့တရားစွဲဆိုခံရနိုင်ခြင်းရှိတယ်လို့အွန်လိုင်းမှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့မနေ့ပိုင်းရဲတပ်ဖွဲ့ဝင်ရောက်စီးနင်းမှုမှာထိုင်းနဲ့အတူဒီမိုကရေစီရေးလှုပ်ရှားသူ90ကျော်ကိုဖမ်းဆီးခဲ့တာပါ။ သူတို့ကိုပြီးခဲ့တဲ့ဇူလိုင်လအတွင်းကပနမရွေးကောက်ပွဲစီစဉ်ပြီးဥပဒေပြုအဖွဲ့အတွဲကိုယ်စားလှယ်ရွေးချယ်ဖို့ရည်ရွယ်လှုံ့ဆော်ခဲ့တယ်လို့စွပ်စွဲခဲ့ပါတယ်။သူတို့ကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပေမဲ့သူတို့ရဲ့လက်ကင်ဖုံးတွေနဲ့ကွန်ပျူတာတွေကိုလည်းရဲတပ်ဖွဲ့ကသိမ်းယူထားခဲ့ပါတယ်။အခုရဲစခန်းကိုလာပြီးတော့သတင်းပေးပို့ရမယ့်သူတွေထဲမှာဒီမိုကရေစီရေးလှုပ်ရှားသူလူငယ်တွေနဲ့အတူအမေရိကန်နိုင်ငံသားလူအခွင့်အရေးရှိနေ John Clancy လည်းပါဝင်ပါတယ်။လူဦးရေ 9.5 သန်းရှိတဲ့ဟောင်ကောင်မှာအလို့သဘောကျင်းပခဲ့တဲ့ဒီပနာမရွေးကောက်ပွဲမှာမင်းဆန္ဒရှင်6သိန်းပါဝင်မဲပေးခဲ့တာဖြစ်ပြီးအခုလိုရွေးကောက်ပွဲစီစဉ်သူတွေကိုဖမ်းဆီးတရားဆဲဆိုမယ်လို့ရဲ့အပေါ်မှာဒီမိုကရေစီရေးလှုပ်ရှားသူတွေကပြစ်တင်ရှုတ်ချခဲ့ပါတယ်ရှင်။ American အစားအသောက်နဲ့ဆေးဝါးကုကဲရေးဌာန FDA က Johnson & Johnson Company ထုတ် COVID-19 ကာကွယ်ဆေးတရဝင်အသုံးပြုခွင့်ကိုစနေနေ့ကခွင့်ပြုလိုက်ပါတယ်။တကြိမ်သာထိုးနှံမှုလိုအပ်တဲ့ဒီ Johnson & Johnson ကာကွယ်ဆေးကိုအစောဆုံးတနင်္လာနေ့ကစပြီးတော့လူတွေကိုထိုးပေးဖို့အခွင့်ပြုလိုက်ပါတယ်။လေလာစမ်းသပ်မှုတွေအရာဒီကာကွယ်ဆေးက COVID-19 နောက်ဆက်တွဲရောဂါလက္ခဏာတွေကို8500ခန့်လုံးထိထိရောက်ရောက်ကာကွယ်ပေးနိုင်တယ်လို့ဆိုပါတယ်။ John Hopkins Coronavirus သုတေသနစင်တာစနေနေ့ညနေပိုင်းအထိစီးရင်တွေအရ American နိုင်ငံတွင် COVID-19 ကူးစက်သူ 28.5 သန်းနဲ့သေဆုံးသူက 9,200 နီးပါးရှိပါတယ်။ခုလို Johnson & Johnson Company ထုတ် COVID-19 ကာကွယ်ဆေးအသုံးပြုခွင့်ပေးလိုက်တဲ့အပေါ်မှာသမ္မတ Joe Biden ကတဟာသတင်းကောင်းဖြစ်ကြောင်းနဲ့ပြည်သူတွေအနေနဲ့သတိလက်လွတ်မနေဖို့လက်ဆေးကြဖို့လူချင်းခက်ခွာခွာနေဖို့နဲ့နှာခေါင်းဆီးတွေဝတ်ဆင်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဒီကာကွယ်ဆေးက FDA ကအသုံးပြုခွင့်ပေးလိုက်တဲ့တတိယမြောက်ကာကွယ်ဆေးဖြစ်ပါတယ်။မလအကုန်ပိုင်းလောက်မှာ American နိုင်ငံတွင်ကာကွယ်ဆေးတန်း20လောက်နဲ့နေရာဒီလောက်မှာတန်း100လောက်ဖြန့်ဖြူးပေးနိုင်မယ်လို့ခန့်မှန်းထားကြောင်း Johnson & Johnson Company က AP သတင်းကိုပြောပါတယ်ရှင်။စနေနေ့အစောပိုင်းက American အောက်လွှတ်တော်ကအတည်ပြုထားတဲ့ COVID-19 ကာလအကူအညီပေးရေးဆိုင်ရာဥပဒေမူကြမ်းကိုအထက်လွှတ်တော်အနေနဲ့အမြန်ဆုံးအတည်ပြုပေးဖို့သမ္မတ Joe Biden ကတောင်းဆိုလိုက်ပါတယ်။
And the people of this country have suffered far too much for too long.
American ပြည်သူတွေသိပြီးတော့ထိခိုက်ခံစားနေရတာဟာအတော်ကလေးအချိန်တရှိနေပါပြီ။အဲ့ဒီထိခိုက်ခံစားမှုတွေတက်တာရရအောင်လှုပ်ဆောင်ပေးဖို့လိုအပ်နေပါတယ်။ခုဥပဒေကြမ်းကိုအတည်ပြုပြဋ္ဌာန်းမှုအချိန်ကျမှပြီလို့သမ္မတ Joe Biden ကအင်ဖြူတော်မှာပြောပါတယ်။American dollar 1.9 trillion သုံးဆွဲမဲ့အကူအညီပေးရေးဥပဒေမူကြမ်းက COVID-19 ကပ်ရောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးလုပ်ငန်းတွေပြည်내နဲ့ဒေသဆိုင်ရာအစိုးရတွေနဲ့တန်းနဲ့ချီတဲ့ American ပြည်သူတွေကိုအကူအညီပေးဖို့ရည်ရွယ်ထားပါတယ်။အခုအခါဒီဥပဒေကြမ်းကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အောက်လွှတ်တော်မှာတော့အများခန့်မှန်းထားတဲ့အတိုင်းဒီဥပဒေမူကြမ်းကိုပါတီပေါ်မှာအခြေခံပြီးတော့ထောက်ခံမဲပေးခဲ့တာဖြစ်ပါတယ်။ဒီမိုကရက်မဲ219မဲ Republican မဲ212မဲနဲ့ဆုံးဖြတ်ခဲ့တာပါဒါကဂျိုးဘိုက်ဒန်အတွေ့သမရဖြစ်လာပြီးနောက်ပိုင်းမှာဥပဒေပြုလွှတ်တော်မှာပထမဆုံးအကြိမ်အောင်ပွဲရခဲ့တာလည်းဖြစ်ပါတယ်ဒီမိုကရက်အမတ်90နဲ့ Republican အမတ်90အညီအမျှရှိနေတဲ့အထက်လွှတ်တော်မှာဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်တဲ့အခါမှာတော့ဒုတိယသမရ Kamala Harris ရဲ့မဲနဲ့အဆုံးဖြတ်ပေးရမယ့်အလားအလာရှိပါတယ်ရှင်American အစိုးရအနေနဲ့ Saudi Arabia နိုင်ငံနဲ့ပတ်သက်တဲ့ကြေညာချက်တစ်စောင်ကိုတနင်္လာနေ့မှာထုတ်ပြန်မှုရှိတယ်လို့သမ္မတ Joe Biden ကပြောပါတယ်။ Saudi သတင်းတောက် Jamal Khashoggi ကိုလွတ်ကျန်မှုမှာ Saudi ရင်ရှိမင်းသား Mohammed bin Salman နဲ့ခွင့်ပြုချက်မရဘဲနဲ့လွတ်ကျန်မှုဖြစ်နိုင်ခြေနေပါလွတ်တယ်လို့ကောက်ချက်ချထားတဲ့ထောက်လှမ်းရေးအစီရင်ခံစာတစ်စောင်ကိုလူသိရှင်ကြားထုတ်ပြန်ပြီးမှသမ္မတ Biden ကအခုလိုပြောလိုက်တာပါ။Saudi အင်ရှီမင်းသားပေါ်မှာတင်းမာတဲ့မူဝါဒချမှတ်ခြင်းမရှိတာကြောင့် American အစိုးရအနေနဲ့ဝေဖန်မှုတွေရင်ဆိုင်နေရတာလည်းဖြစ်ပါတယ်။တောက်ကြနေကလူအများတည်အောင်ထုတ်ပြန်ခဲ့တဲ့ထောက်လှမ်းရေးအစီရင်ခံစာမှာတော့ Washington Post သတင်းစာဆောင်းပါးရှင်ခါရှိုဂျီဟာ2018ခုနှစ်အောက်တိုဘာ2ရက်နေ့ကတူရကီနိုင်ငံက Saudi ကောင်စစ်ဝင်ရုံးကိုလာရောက်ဖို့မျှခေါ်ခံရပြီးအဲဒီကောင်စစ်ဝင်ရုံးထဲမှာအင်ရှီမင်းသားနဲ့ဆက်နွယ်နေတဲ့ထောက်လှမ်းရေးတွေရဲ့တပ်ဖြတ်တာကိုခံလိုက်ရတယ်လို့ဖော်ပြထားပါတယ်။American အနေနဲ့ Saudi နဲ့ဆက်ဆံရေးခိုင်မြဲအောင်ကြိုးပမ်းနေပေမဲ့ American ရဲ့စံတန်ဘိုးတွေနဲ့ကိုက်ညီမှုရှိရမယ်ဆိုတာကိုသမ္မတ Biden ကရှင်းရှင်းလင်းလင်းပြောကြားပြီးဖြစ်ကြောင်းလဲ American နိုင်ငံသားရေးဝန်ကြီး Antony Blinken ကပြောပါတယ်။တကြွလှုပ်ရှားသူတွေအစိုးရစန့်ကျင်သူတွေနဲ့သတင်းတောက်တွေကိုတိုက်ခိုက်တပ်ဖြတ်နေရတွေကို Saudi အစိုးရအနေနဲ့ရပ်ဆိုင်းရမှာဖြစ်ပြီး American အနေနဲ့သိခံမှာမဟုတ်ဘူးလို့လဲ Blinken ကပြောပါတယ်ရှင်။တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ရန်ကုန်မြို့မှာဒီကနေ့မှာတော့အာရှနေဦးတော်လန်ရေးလို့သတ်မှတ်ပြီးအာနာရှင်စန့်ကျင်ရေးအင်းနဲ့အာနယ်ဆန္ဒပြဖို့ပြင်ဆင်ကြတာမှာရန်ကုန်မြို့နေရအနှံ့မှာတော့အင်အားသုံးဖြိုခွင်းတာတွေကြောင့်တိုက်ဆုံထိခိုက်ဒဏ်ရာရသူအများပြားရှိခဲ့ပါတယ်။ဒီအကြောင်းကိုကိုယ်တိုင်သတင်းတွားယူခဲ့ကြတဲ့ VOA သတင်းတောက်တွေရဲ့ပြောပြချက်တွေကိုကျွန်မမေခါကစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်။ဖေဖော်ဝါရီ28ရက်ရန်ကုန်မြို့အနှံ့ကစစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုလုံခြုံရေးတပ်တွေကတနက်ကြီးတွေရာဘာကြီးမိခိုပုံအတံမိုင်းတွေလေးခွာတွေနဲ့ပစ်ခတ်ဖြိုခွဲခဲ့ပါတယ်။ရန်ကုန်မြို့မှာတော့လူ၄ဦးထက်မနည်းတေဆုံးခဲ့ပြီးဒဏ်ရာရသူဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်။မနေ့အစောပိုင်းကစလို့ရန်ကုန်မြို့မှာရှိတဲ့မြို့နယ်အသီးသီးကနေထွက်လာမဲ့ဆန္ဒပြသူတွေကိုမြို့နယ်တွေထိတ်မှပိတ်ပြီးပစ်ခတ်ဖမ်းဆီးရာတွေလုပ်ခဲ့ပါတယ်။တာဂေတာ၊တာမွေ၊ကြောက်မြောင်း၊တင်ငန်းကျွန်း၊တောင်တကုန်၊ကမာရွတ်၊လှယ်တန်၊မြင်းဒီကုန်း၊စမ်းကြောင်း၊ရန်ကင်း၊တောင်ကလာစတဲ့မြို့နယ်တွေကထွက်လာမဲ့ဆန္ဒပြတပိတ်စစ်ကြောင်းတွေအနေနဲ့စုရက်ကိုမသွားနိုင်အောင်မြို့နယ်တွေအတွင်းမှာရင်ပစ်ခတ်ဖမ်းဆီးတာအင်အားသုံးနှိမ်နင်းတာတွေနဲ့လူစုခွဲအောင်လှုပ်ဆောင်ခဲ့ကြတာပါရန်ကုန်လှဲတဲမှာဒီမနက်စစ်အာဏာသိမ်းစန့်ကျင်ဆန္ဒပြပွဲကိုပစ်ခတ်ဖြိုခွင်းရမှာကြီးစစ်နဲ့ပစ်တယ်လို့ယူဆရနိုင်တဲ့ထင်ရတွေရခဲ့ကြပါတယ်လှဲတဲ့ဆန္ဒပြပွဲကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကျမတို့ VOA သတင်းတောက်ကိုစီသူကိုမေးကြည့်ပစ်ခဲ့ပါတယ်ကိုစီစုရဲ့လေတန်းမှာဒီကနေ့အဖြစ်ပြက်တွေကိုနည်းနည်းလောက်ပြောပြပေးပါဦ
းကျွန်တော်တို့လေတန်းခုနှစ်လမ်းလေးကိုပြေးဝင်တဲ့အချိန်မှာကျွန်တော်ပြေးနေတဲ့နောက်မလမကမှာပါလာတဲ့သူတယောက်ကိုလေပင်ကိုကြီးစက်မှန်ပါတယ်ဆိုအဲ့ဒီမှာလဲပရိုက်တာဆေးဝန်နန်းတွေရောက်လာပြီးတော့ဒီနီးစက်ရဆရာဝန်ဆေးကန်းကိုခေါ်သွားပါလေပြီးတော့အရေးပေါ်ကားကိုလည်းခေါ်ပြီးတော့ဆေးရုံကိုပို့လိုက်ပါလေကျွန်တော်တို့နောက်ဆက်တွဲကြားရတာတော့အဲ့ဒီဆေးရုံပို့လိုက်တဲ့တနတ်မှန်တဲ့လူနာဆုံးသွားတယ်လို့ကြားရပါတယ်တပြိုင်တည်းမှာပဲဒီလဲရန်လာမပေါ်မှာလူတယောက်ဒီအာရကငါးချောင်းရှိမှာတနတ်ထိုင်အောင်လဲနေပြီးတော့ဒဏ်ရာရနေရလို့ကြားလို့အနီးနားလူတွေကသွားပြီးတော့ဆွဲပြီးတော့ခေါ်တဲ့အခါမှာဒီလူအသက်ဆုံးရှုံးနေတယ်လို့လဲအဲ့ဒီပရိုက်တာကူညီတဲ့သူတွေကဇီးရနဲ့ကျွန်တော်တို့ကြားပါတယ
်ရန်ကုန်မြို့ကဆန္ဒပြသူတွေအ धिक စုဝေးရာဖြစ်တဲ့မြင်းဒီကုန်းစမ်းကြောင်းမြို့နယ်ဘားကရလမ်းမှာအင်အားသုံးဖြိုခွင်းတာတွေရှိခဲ့ပါတယ်မနေ့ပိုင်းကလေးကမိခိုပုံနဲ့ပစ်ခတ်တယ်လို့ဆန္ဒပြသူတွေကိုအင်အားသုံးဖမ်းဆီးတာတွေရှိခဲ့လို့အဲ့ဒီနေရာကိုရောက်နေတဲ့ကျွန်တော်တို့သတင်းတောက်မအက်ကနုံကပြောပါတယ
်လူမျိုးပစ်ခတ်ဆိုင်နေမှုတွေကဒီအတန်ကြန်ပြိုခွဲခဲ့တယ်ထိုင်ကြည့်နေတဲ့သူတွေကရောသူတို့စွဲခေါ်သွားတယ်။ဟိုရိုက်ခတ်တာတွေ့ရတယ်ပေါ့နော်။ဟိုနံပါတ်တော့လည်းချိန်ပါပဲ3-4ရောက်လောက်စွဲခေါ်တော့သွားတာတွေ့ရတယ်ပေါ့နော်။နော်လမ်းတွေလမ်းချိန်မှာပေါ့သူတို့အိမ်မှာစောက်ဆိုင်နေတယ်။သမားပြတဲ့သူတွေကလည်းဒီအိမ်ထဲမှာဝင်ပုံးဝင်ပြေးနေရတယ်ဆိုတော့အဲ့ကနေထွက်လာရင်သူတို့ဖမ်းဖို့အတိစောက်ဆိုင်နေတာပေါ့နော်။သတင်းသမားကိုလည်းမချောင်ဘူးပေါ့နော်။သတင်းသမားကိုတွေ့ရင်လည်းစွဲတယ်။စောက်စွဲသွားတာတော့ရိုက်ခတ်ဖမ်းဆီးသွားတာမျိုးအဲ့လိုမျိုးတွေ့ရတယ်ပေါ့နော်။လောကစောက်ဆောင်မှုရှိတဲ့အနေအထားမှာရှိနေတယ
်။ရန်ကုန်မြို့ရဲဖြစ်တဲ့ဗိုလ်ချုပ်လမ်းတိမ်ဖြူလမ်းတဝိုက်မှာလေရဲတပ်ဖွဲ့ဝင်တွေဘက်ကအင်အားသုံးဖြိုခွင်းမှုတွေရှိခဲ့ပြီးဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ်။အဲ့ဒီနေရာနာမှာတရင်ကိုရင်တွားယူခဲ့တဲ့ VOA သတင်းတော်ဦးမိုးစောကဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ကျုပ်နေရာကျောင်းသားတွေကအဲ့ဒီရှိမှာစူရဲစုပြောမှာမနေ့ကစူကြတယ်လို့ပြောတယ်။ရှင်းနာကြီးကျော်တော့မှာပေါ့လေ။အဲ့ဒီချိန်မှာသူတို့လူစုနေတဲ့ချိန်မှာပဲရှင်းတဲ့ဖွဲ့တွေကအားရှိစရာရောက်လာတော့မှာသူတို့ကိုခွဲရောဖမ်းနေပေါ့လေ။ဖမ်းနေဆိုတော့အဲ့ဒီချိန်မှာကျွန်တော်များကအရေးတော်တက်ကိုပေါ့ဒါန်တက်ကိုကိုလာမာတီဒီဇန်နာလာပေါ့အဲယောင်ဒီလန်ကတော့အင်းလန်တက်ကိုကပ်ပြချာနဲ့ကပ်ပြတော့ဘာကပ်ပြနေချင်ပါအင်းလန်ကတော့ကိုလက်ခံထားတယ်သူကပုံချောင်းနေတဲ့ကျောင်းသူကျောင်းသားတို့ကတော့ဒီနေရာမှာကိုသူစိုးရိမ်နေတဲ့အခါမျိုးရှိရပေါ့ဒီလိုကတော့မအကင်းကင်းရှိနေပါတယ်ဆိုတာမျိုးပြောရပေါ့လေ
မြို့နယ်အသီးသီးမှာဆန္ဒပြသူတွေဖမ်းဆီးခံနေရသလိုဒဏ်ရာရသူတိတ်ဆုံးသူတွေလည်းရှိနေပြီးအရေးအတွက်ကို VOA အနေနဲ့တိကျအတိမပြုတ်ပေးနိုင်သေးပါဘူး February 28ရက်နေ့မနေ့ကတရက်ထဲမှာအာနာရှင်စန့်ကျင်ရေးဆန္ဒပြသူအယောက်900ကျော်ကိုဖမ်းဆီးခဲ့တယ်လို့စစ်အုပ်ချုပ်ရေးကောင်စီကထုတ်ပြန်ထားပါတယ်ရှင်
ဆရာနာသိမ်းမှုစန့်ကျင်တဲ့မန္တလေးဆန္ဒပြပွဲတွေကိုဒီကနေ့လုံခြုံရေးတပ်တွေကဖိကပ်နေနေရမှာလူနှုတ်တက်မနေတည်ဆုံပြီးအများပြားဒဏ်ရာရခဲ့ပါတယ်ဒီအကြောင်းကိုကျွန်တော်ထောက်အောင်ခန့်ကသတင်းပေးပို့လိုက်ပါတယ် Tigini Pivai in a Sashia, Mandalima, Sitan and Jeta Puega Picatajan, no, they saw me, Miabia Tanya Yashi Geraba, they saw Nuria, Ugon Tim and Punta, they saw Gera Pibare, they saw Muna Pandalu, Yami and Trishi Duga, Vio Kulu Pioare.
Sherry Malagi Nuabo, the Chosang Alama, the Lamu, okay in a lamp by day. Lamp baby do Ama, the Chosa Lee Lamp, or Chosa Chow Lamp, and you are done a year, lavi, the A Lizo, so the Indagana Wimbo. A winner when I devo. I do a team at Ulia, Chosang Alan, Lizard Tama, and if you are Lizard, be down there, Wina. You know, I know she did it.
ဒီအောက်ကသူ့နောက်မှာတယောက်ပါတယ်သူ့နောက်ကတယောက်ကဆိုင်ရံပေါ်နေအစင်းပြီးတော့နောက်လဲကြည့်သူကဆိုင်ငယ်လေးကိုခွာရကလေးအမချက်ချင်းလဲသွားတာဘောင်းတော့ထိသွားတော့ဆိုင်ငယ်အထုတ်အနီရောင်နဲ့ဆိုင်ငယ်ကလည်းအနီရောင်နဲ့ပြည်သူတွေကလည်းရဲတွေမဝင်ရောက်နိုင်အောင်လမ်းမတွေမှာအတားစီတွေပြုလုပ်ကြပါတယ်အတားစီတွေပြုလုပ်လို့စစ်တပ်နဲ့ရဲကချောက်ဆက်ချောက်လန်းတဲ့ချောက်ပြစ်ခတ်တာတွေပြုလုပ
ဆိုတော့လမ်းပိတ်တဲ့အနေနဲ့ဦးကြီးကလေးပြစ်နေကြအဲ့ချိန်မှာထိသွားအဲ့တယောက်ကဘာသာအတန်ပဲကြားလိုက်တိုက်သူကမပြောင်းနှံ့တာပြစ်လဲအဲ့ဒါကျွန်တော်မှားပြီးတော့ဒီကနေ့ကအချင်းချင်းခေါ်လိုက်ရတယ်ပေါ့
ဒီကနေ့ညနေပိုင်းဒီစစ်တပ်နဲ့ရဲကပြစ်ကတ်မှုတွေဇက်တိုက်ပြုလုပ်နေပြီး82လမ်း35လမ်းနဲ့36လမ်းတောက်မှာအမျိုးသမီးတူဦးကောင်းကြည်စံထိမှန်ပြီးတည်ဆုံသွားပါတယ်ဒီကနေ့မနက်ပိုင်းမှာတော့ကျောင်းသားတမကပေါင်းစုံစစ်တပ်ကတူပေါင်းစုံအင်ဂျင်နီယာတပိတ်နဲ့ဆရာမတွေနဲ့လူသိကြီးပါဝင်တဲ့တပိတ်ပေါင်းစုံဟာ62လမ်းနဲ့မနော်ရီလမ်းတောက်မှာစုဝေးပြီးထိုင်တပိတ်ပြုလုပ်ခဲ့ကြပါတယ်ထိုင်တပိတ်ပြုလုပ်ပြီးလူစုခွဲချိန်မှာတော့စစ်တပ်နဲ့ရဲဟာဖြိုခွင်းမှုလာရောက်ခဲ့ပေမဲ့ပြည်သူတွေကလမ်းများပိတ်ဆို့တားဆီးပေးခဲ့လို့ဖြိုခွင်းလို့မရခဲ့ပါဘူးဆန္ဒထုတ်ပေါ်ရမှာပူပေါင်းပါဝင်မှုလာရောက်ပြင်ဆင်နေတဲ့ဆရာဝန်တွေရှိတဲ့မန္တလေးကရင်300ကိုအင်အားများပြားနဲ့လာရောက်ဝိုင်းခဲ့ပေမဲ့ဖမ်းဆီးခံခဲ့ရတာတော့မရှိခဲ့ပါဘူးဆရာနာသိန်းစန့်ကြီးဆန္ဒပြပွဲတွေစခဲ့တဲ့အချိန်ကစပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်မှုကြောင့်ဒီနေ့ထက်ထိမန္တလေးမှာတေဆုံးသူ9ဦးထိရှိနေပါတယ်ခင်ဗျာ
မြန်မာနိုင်ငံအနှံ့မှာဆန္ဒပြကြတဲ့တပိတ်စစ်ကြောင်းကြီးတွေကိုလုံခြုံရေးတပ်တွေကပြစ်ခတ်ဖြိုခွဲတာတွေရှိခဲ့တဲ့အတွက်ဒဏ်ရာပြင်းထန်သူတွေနဲ့တည်ဆုံးသူတွေပုံများလာနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။မြန်မာနိုင်ငံရဲ့မြို့ကြီးတွေဖြစ်တဲ့ရန်ကုန်နဲ့မန္တလေးတို့မှာဆန္ဒပြစစ်ကြောင်းတွေကိုတနက်နဲ့ပြစ်ခတ်ဖြိုခွဲတာတွေရှိခဲ့တယ်လို့ပဲတနင်္သာရီတိုင်းဒဝဲမြို့၊ဘိတ်မြို့၊မကွေးတိုင်းပခုတ်ကူနဲ့ပဲခူးတို့မှာလည်းပြစ်ခတ်ဖြိုခွဲမှုတွေရှိခဲ့တဲ့အတွက်ထိခိုက်တည်ဆုံးမှုတွေရှိခဲ့ပါတယ်။ဒဝဲခရိုင်မှာဒီကနေ့မြို့နယ်၄ခုစုပေါင်းပြီးအင်အား၂သိန်းကျော်ပါဝင်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြသူတွေကိုမနက်9နာရီခွဲဝင်းကျင်လောက်မှာရဲနဲ့စစ်တပ်ကကြိုတင်အသိပေးတာမျိုးမရှိဘဲဆန္ဒပြလူအုပ်စုတွေခြေထဲကိုဖြတ်ဝင်ပြီးတော့မျက်ရည်ယိုပုံးပစ်တာ၊ရာဘာကြီးနဲ့ပစ်တာ၊တနက်ပစ်ဖောက်တာ၊ခြေစစ်တွေနဲ့ပစ်တာတွေလုပ်ခဲ့တဲ့အတွက်ဒဏ်ရာရသူတွေများပြီးတနက်ဒဏ်ရာကြောင့်တည်ဆုံးသူ9ဦးအထိရှိခဲ့တယ်လို့ဒီနေ့ဒဝဲ NLD တပိတ်စစ်ကြောင်းမှာပါဝင်ပြီးတော့ကိုတိုင်းရာဘာကြီးနှစ်ချက်ချိမှန်ခဲ့တဲ့ကိုဆိုင်ကိုကိုထုံးက VOE ကိုပြောပါရစေ
။ဟုတ်ကဲ့တပြက်ဟိုဝင်လာပြီးတော့ရာဘာကြီးနဲ့ပစ်တယ်၊မျက်ရည်ယိုပုံးတွေနဲ့ပစ်တယ်အကြီးစစ်တွေနဲ့ပြည့်တယ်။အဲ့ဒီဟာက300ခက်မနှဲမှာဖြစ်တယ်။စုစုပေါင်းနောက်ဆုံးသိရတဲ့စုစုပေါင်းဆိုလို့ရှိရင်တိတ်ဆိုးတဲ့သူဦးကြီးကအခုလောလောဆယ်မှာ9ယောက်ရှိနေပြီ။ဒီအရေးပေါ်ခွဲစိတ်ဥက္ကဋ္ဌခံနေရတဲ့တယောက်ကရှိတယ်။ဒါပေမဲ့စက်အန်ဒီရဲ့တော်တော်ဆိုးရနေရတယ်
။ရဲတွေရဲ့အနောက်မှာရှိနေပြီးတော့ဒဏ်ရာပြင်းပြင်းထန်ထန်ရထားပုံရတဲ့လဲနေတဲ့အမျိုးသားတယောက်ကိုရဲတွေကကားပေါ်တင်ခေါ်သွားပြီးအခုထိဘယ်မှာရှိနေသလဲအသက်ရှင်နေသေးသလားဆိုတာကိုမသိရသေးဘူးလို့လည်းကိုဆိုင်ကိုကိုထုံးကပြောပါရယ်ထိခိုက်ဒဏ်ရာရသူက50ဝန်းကျင်လောက်ရှိပြီးတော့20လောက်ကဖမ်းခံထားရတယ်လို့ဆိုပါရယ်ဒီနေ့ဖြစ်တဲ့ပစ်ခတ်မှုတွေမှာလုံခြုံရေးတပ်ဖွဲ့ဘက်ကဘယ်လိုပုံစံနဲ့ပစ်ခတ်ခဲ့သလဲဆိုတာကိုကိုဆိုင်ကိုကိုထုံးကအခုလိုပြောပြပါရယ
်ဖြစ်တဲ့စီခေါ်တွေလည်းအများကြီးဖိုင်မှာဟိုအစီတတောက်ထည့်တယ်တတောက်ထည့်ပြီးတော့တစ်ချက်ပစ်တယ်တတောက်ထည့်တယ် rifle လိုဟာမျိုးနဲ့ပစ်တာတွေ့ရတယ်ဒီတော့ပေးချာပြီးပေးချာချေရပြစ်ခတ်တယ်ဆိုတာကပြောလို့ရတယ်။ဘာလို့ဆိုတော့ဒူးထောက်ပြီးတော့ပေးချာချေရပြီးမုံဆိုးကကားကောင်ကိုပြစ်တဲ့ပုံစံမျိုးနဲ့သူတို့ကပေးချာချေရပြစ်ခတ်တာကိုကျွန်တော်တို့တွေ့ရတယ
်။ဟုတ်ကဲ
့။အဲ့ဒါကိုလည်းကျွန်တော်ရုပ်တံကြိုက်ထားတာရှိတယ်။မှတ်တမ်းလည်းလုတ်ထားတာရှိတယ
်။ဘိတ်မြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွဲခဲ့တာကြောင့်တိခိုက်ဒဏ်ရာရသူ60ကျော်လောက်ရှိနိုင်ပြီးတော့ဖမ်းဆီးခံရသူက100ဝန်းကျင်ရှိနေနိုင်တယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့ဗိတ်ဒေသခံတူကပြောပါတယ်။လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးတာတွေကြောင့်ပြည်လဲတဲ့ကိုခုန်ဖင်းသွားတဲ့သူတွေရှိသလိုတအူးတည်ဆုံးတဲ့ဆိုတဲ့သတင်းကိုလည်းအတီးပြုတ်နိုင်ဖို့ကြိုးစားနေတယ်လို့သူကပြောပါရယ်
Lolo, my boy named Aiden, could not confine Lumia, the Uma. Minute the one or Guna, the Chukwani, Amaro,
အဲဒါမဲ့တော့ညာလည်းပဲအဲဟိုဟာခုချိန်ကြီးကျွန်တော်တို့ဒီတကယ်ကိုဟိုတက်ဘော်ဒီပေါ့ကျွန်တော်တို့ခုချိန်ကြီးဟိုလိုက်ကွန်တက်လုပ်တာလုံးလို့မရသေးဘူးအဲအားကြောင့်မို့ကျွန်တော်တို့ကွန်ဖိုင်းလုပ်ဖို့ကတော်တော်ခက်သေးတဲ့အချိန်ကြီးဖြစ်နေလို့ပါပဲဟုတ်ဘကူးမှာလည်းဆန္ဒပြစစ်ကြောင်းကိုပြစ်ခတ်ဖြိုခွဲတာတွေလုပ်ခဲ့တဲ့အတွက်တိတ်ဆုံးသူနဲ့ထိခိုက်ဒဏ်ရာချသူတွ
ပြီးတော့ပြင်းပြင်းနဲ့ဒီဒီတော့ဒီဘက်ဒီလူကလည်းပြီးတယ်ဒီလူကမမအကြမ်းဖက်ကနေသူကပြည့်တယ်တုံးရောက်တုံးရောက်ဒါဒီနေ့ဆိုလို့ရှိရင်တုံးရောက်ကြဆုံးတယ်လူ30လောက်ကထန်ရရကြတယ်အဲဒီမှာမှ9ရောက်လောက်ကအပြင်းထန်တန်ရရတယ်အခုဒါပကိုးစီယုံကြီးမှာတက်ပြီးတော့ကုတောင်းခံပြီးပါတယ်ခင်
ဗျာပခုတ်ကူမြို့မှာလည်းပြစ်ခတ်ဖြုတ်ခွင်းတန်းကြောင့်အမျိုးသားတဦးတည်ဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ10ဦးထက်မနည်းရှိခဲ့တယ်လို့ပခုတ်ကူဆန္ဒပြပွဲမှာပါဝင်တဲ့ဦးမောင်မောင်ကပြောပါတယ
်ထုံးတာတော့ဒီတက်နဲ့ရဲနဲ့တက်လာတဲ့ချိန်ကျတော့ဟိုအထုတ်ပြီးတာမှာတော့ကာဗလီနာလေးမှာဝန်းပုံးနေတာအဲ့ဒါကိုနီးကပ်ပြစ်သွားလို့ပြောတယ်ဒီစစ်ကြီးဖြစ်ပဲနီးကပ်ပြစ်သွားတာသူတွေကအရင်လိုစိုက်လောင်းတော့ဟိုမရသေးဘူးဟိုညီမရုံမှာပေါ့နော
် VOE ကနောက်ဆုံးရရှိထားတဲ့သတင်းတွေအရဆိုရင်စစ်တပ်နဲ့ရဲပြစ်ခတ်နှိမ်နင်းလာကြောင်းမြန်မာနိုင်ငံတဝန်းတည်ဆုံးသူ20ဝန်းကျင်လောက်ရှိနေတယ်လို့သိရပါတယ်ရှင်ကျွန်မအိတ်တနာထွန်းပါ
ရန်ကုန်မှာဒီနေ့ဆန္ဒပြခဲ့ကြတဲ့စစ်တပ်ကတို့ကចောင်းသားတွေနဲ့စစ်ဝန်ထမ်းတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲပြီးတော့ဆန္ဒပြပွဲမှာပါဝင်သူ200ကျော်ကိုဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ညှိနှိုင်းမှုတွေလုပ်ပြီးတော့ပြန်လုပ်ပေးခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့တကြလုံရှားသူဆရာဝန်တဦးကပြောပါတယ်။ဒီအခြေအနေကိုတော့ကျွန်တော်ရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ကျွန်တော်တို့စုံရက်ကတော့ထုတ်ဆက်နိုင်ပါပြီ။ကျွန်တော်ဒီကျောင်းသားတွေအားလုံးစုံရမယ်ဆိုပြီးစုံလိုက်တာရေဒီယိုအားရှိရတဲ့ပေါ့လေ
။ဟုတ်ကဲ့
ဒီတန်းမှာစစုံတာ။အဲ့ဒီဒီကလေးတူတောင်ဖတ်ဖို့လုပ်တဲ့အချိန်မှာဒီကလေးတွေကတော့ကျွန်တော်တို့ဒီကလေးတွေတော့ကျွန်တော်လည်းအဲ့နောက်တာလေးကရှိနေတော့ကလေးတွေကကာလိုက်တာပေါ့လေ။အကုန်လုံးကာလိုက်တာပေါ့။ကာပြီးတော့တတ်မယ်တော့တဲ့အချိန်မှာဒီကလေးတွေရုပ်ပြနောက်ကနေပြီးတော့ကျွန်တော်တို့ဘာမှမနေသေးတာရှိခဲ့တယ်။အားတွေခေါ်လိုက်တယ်ပေါ့။အဲ့ဒီအချိန်မှာရေကားတွေရောက်တာ။ရေကားပထမဆုံးရောက်တာပစ္စည်းပေါ့နော်။အဲ့ဒီပြီးမှပါလာတဲ့အချိန်မှာကတော့ပါတဲ့အချိန်မှာအိုက်ခဲမှာနှစ်ပွင့်ရင်ဒီတယောက်ပါတယ်အဲ့ဒီတယောက်ကဒီကျွန်တော်တွေဒီခွဲမှလာမခွဲဘူးလားမခွဲငါတို့တက်တယ်လို့ပြောတယ်အဲ့ဒီအချိန်မှာဒီကမှရှိနေတယ်ကျွန်တော်ပြည့်တဲ့ကျွန်တော်တို့ပြန်ပြောတယ်ကျွန်တော်တို့လူစုပြည်ပြန်တယ်ဘာမှအကျန်းဖက်ပြတာမရှိဘူးကျွန်တော်တို့ဘာမှတော့ဒီညညကတနာပြတာလို့ပြောတယ်ဒါပေမဲ့တို့တွေဒီကြောတာနဲ့တိုင်နဲ့ချက်ချင်းတက်လာတာပါဟိုလောကတောင်းတိုင်းနေလည်းမရှိဘူ
း
ဟိုစီလူစုပြည်ကိုကျွန်တော်တို့ပြန်ပြောနေတဲ့ခြေရအောင်ပဲတို့ချက်ချင်းတက်လာတယ်တက်လာတဲ့အချိန်မှာညတဲ့ပြီးတော့ဟိုတိုင်းကိုတုံးနေရပြီးတော့သူတို့တုံးတယ်ကြည့်တာလေတက်လာတဲ့အခါကလေးက25ရောက်လောက်ရှိပါလားအဲ25လောက်တက်လာပြီးတဲ့အချိန်မှာသူတို့ရဲ့အဲ့အတန်ပုံပေါ့ဆက်မလို့တက်ပြလိုက်တဲ့ပုံကကျွန်တော်ရှိတော့မှရှိတယ်သူချက်တယ်ဗျာကျွန်တော်နောက်မှာကလေးရှိနေတာပါတော့ဆိုတော့ကျွန်တော်ဒါနဲ့ဒါရသူတို့ဒီအတန်ပုံဖြစ်လိုက်တယ်ဖြစ်လိုက်တဲ့အချိန်မှာကလေးကောင်လေးလန့်သွားတယ်ဒီတကြီးလေးယူဖို့မတော်ဘူးဒီကောင်လေးကအချိန်မှာရှိနေကလေးကဝင်ပြေးတယ်အဲ့တော့သူတို့တွေကလည်းအတန်ပုံအချိန်မှာဒီအကုန်လုံးနားအောင်ပြီးတော့ကလေးကိုတောက်တယ်ဒီနေ့ကြည့်ရတဲ့အချိန်မှာတော်နေဒီချာတန်ပြီးတော့တိုက်ကြိုက်ပါတယ်။ညာဘာဒီမှာတော့ညာအမကတော့ဆေးဖြစ်ပေါ့ဆေးဖြစ်ဖြစ်ရဲ့လမ်းကြောင်းကိုဝင်သွားတယ်။ဝင်သွားပြီးတဲ့အခါကျတော့ချီးတင်ကလေးတွေအကုန်လုံးအထမ်းနဲ့ရိုက်တယ်ဆက်ဆက်ကဲတယ်။ဟိုတချို့တို့လို့ရှိရင်ရိုက်ကြတော့တောက်ပြေးဆိုင်တွေလည်းရှိတယ်။တကယ်ပြည့်တဲ့ဖိုင်းခါလာရတဲ့လေးက120 plus ပါ။အလုံး120 plus ဆိုပြောလို့ဆိုတော့ကျွန်တော်တို့အခုထိဒီကကျနိုင်တယ်ပင်ငယ်ကျောင်းမှာသင်းသင်းချန်ထားရတယ်လို့ပြောတယ်ဒီကောင်းလာရှိနေတာဆိုရယ်
အဲ့တော့120လောက်ဖမ်းသွားတယ်အခုအားလုံးပြန်လွတ်လာပြီလား
အာကျွန်တော်တို့ဒီ120ဆက်ကတော့အားလုံးပြန်လွတ်လာပြီအားလုံးပြန်လွတ်လာပြီကျွန်တော်တို့ကျွန်တော်တို့အဲ့ဒီဖမ်းသွားတဲ့အချိန်မှာတောက်လျှောက်ကျွန်တော်ရှိနေတယ်ဒါဆိုတော့တို့ဖမ်းတယ်ဖမ်းတဲ့အချိန်မှာကျွန်တော်ရက်ကွက်ကိုခေါ်တယ်လူကိုခေါ်တယ်မနက်ကအရင်ဆုံးအချိန်မှာ7:00လောက်ပြန်တဲ့အခါကျရက်ကွက်နဲ့ကျွန်တော်ပြန်ဝိုင်းတယ်အဲ့တော့ရက်ကွက်အားကိုသုံးတယ်ကျွန်တော်ပြန်ဝိုင်းတယ်ဝိုင်းတဲ့အချိန်မှာလည်းတို့တွေအဲတနက်ကိုမိုးဝထောင်ချေချက်တိတိဖြစ်ခေါ်သွားတယ်အဲ့တော့ဒီတော့တော့မြေယူပုံတွေတုံးတယ်အတန်ပုံတွေတုံးတယ်ပြီးတော့အဲ့ချိန်ကမှအရွက်ဝတ်တွေနဲ့လူတွေကကျွန်တော်တို့လူအုပ်တွေကြားရတော့အဲ့ဒီပုံတွေအကုန်လုံးဖြစ်ခဲ့တယ်။တော်တော်ရရတဲ့တောင်းတာတွေရှိပါတယ်
။ဟုတ်ကဲ့ညှိနှိုင်းမှုတွေလုပ်တယ်ဆိုတော့ဘယ်လိုညှိနှိုင်းမှုတွေလုပ်တာလဲပြောလို့ရမလား
။နောက်ဆုံးညှိနှိုင်းမှုတွေကတော့ဆရာတကယ်တာကြီးတွေလောက်တော့တာကြီးတွေလုပ်တဲ့အချိန်မှာညှိနှိုင်းမှုအခုအချိန်ကြီးခဲ့တယ်ယူဆပါတယ်
။ဟုတ်ကဲ့
အဲ့တော့နောက်တစ်ခါကလေးတွေကျန်းထုတ်တွေဆောင်တက်လာတဲ့အခါကျတော့မင်းသမားပါလားဆက်ပြီးတော့လေးကိုတက်ထုတ်ပေးလိုက်တာ။
အဲ့တော့ခံဝင်ချက်တွေပါတယ်တစုံတရာလုပ်ခဲ့ရလားအဲ့လိုမျိုးလုပ်ခဲ့ရတာရှိလား
ခံဝင်ချက်တစုံတရာတော့ကျောင်းကနိုင်မယ်ကျွန်တော်တို့ဒီအထဲမှာပါသွားတဲ့ကလေးတွေကတော့တို့ဒီကဲ9ရောက်တိုးတက်ဖို့တိုင်တယ်ဒီလက်မှတ်တွေထုတ်နိုင်တယ်ပေါ့နော်တမယ်ကြီးရဲ့လက်မှတ်ထုတ်နိုင်တယ်
ထိခိုက်ဒဏ်ရာရသွားတဲ့လူစင်းရောဘယ်လောက်တော့ရှိလဲ
ထိ ီးရတဲ့အရာရပါတယ်လူချင်းအတိအကျမှာဒါတချို့ကလေးတွေမှာကျွန်တော်တို့ပြန်ဆွဲနိုင်တဲ့အတွက်လွတ်လာတဲ့ကလေးရှိတယ်။အတိအကျအခြေအနေတွေမရှိဘူး။အဲဒါဆက်နေအောင်ပုံစံမှာရှိတယ်။အဲဒီမှာတန်ရောက်တာကျွန်တော်တကယ်အရေးပေါ်ဖြစ်တာလေ။အရေးပေါ်ဖြစ်တာဆိုတဲ့အချိန်မှာတရားကဖောင်းရိုက်ခံရတယ်။အဖိုးကလည်းရိုက်ခံရတယ်
ဒီကိနာမျိုးမှာစစ်အာဏာရှင်စန်းကျင်ရေးဆန္ဒပြတဲ့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကနေတင်ကနစ်ဖြိုခွင်းရမှာထိခိုက်တန်ရာရရှိခဲ့တယ်လို့လူအများများဖန်ဆီးခံရတဲ့ကြောင်းပြောပြပြီးမှာပါ။ကျွန်တော်နိုင်ကွင်းအိမ်ပါဒီကနေ့မနေ့မြကြီးနားမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတဲ့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကရာဗာသနတ်နဲ့ပြစ်ဖောက်ဖြိုခွင်းခဲ့တယ်လို့တပိတ်ဥဆောင်သူမျိုးသမီးတူကပြောပါတယ်
။ခုလက်ရှိနောက်ဆုံးအခြေအနေကတော့ဒီမနေ့ပိုင်းကနေပြောမယ်ဆိုတော့ကျမတို့ဒီဆွေရဲ့အနေနဲ့တော့ plan AB တော့ထားရှိခဲ့ရပေါ့နော်။ plan AB ထားရှိခဲ့ပေမဲ့ကျမတို့ဒီတပိတ်စစ်ကြောင်းဟာဆိုလို့ရှိရင်ကားရအများကြီးနဲ့ကျမတို့ရဲ့ပထမ plan A ဆွေရဲ့ကိုဖြိုခွင်းခံရတယ်ပေါ့နော်။အဲပြီးရင် plan B အနေနဲ့ကျမပြန်ဆွေတဲ့ခါကျရင်မိတွေကအဲ့ဒီဟို plan A ညမှာမဆူလို့ပဲနဲ့ဒီ plan B ကိုအကုန်လုံးဝိုင်းညံပြီးခါကျတော့ကျမတို့ရဲ့ဒီဆူရက်ကိုပြန်ပြီးဖြိုခွဲပါလေ။ကိုဒီနောက်ဆုံးတော့ plan B ဆူရက်နေရာမှာပဲကျမတို့အကုန်ပြန်ရောက်လာခဲ့ပါလေပေါ့နော်။ဒါပေမဲ့ဒီထပ်တိကြောင့်ပတ်မှာရှိနေတဲ့ဒီအုပ်စုတစ်ခုကတော့ဝိုင်းခံနေရတယ်ပေါ့နော်။ဒါပေမဲ့အခုနေထားကြတော့အကုန်လုံးလည်းပြန်သွားကြပြီဆိုတော့ဒီပေါ့နော်အဲ့လိုရှိပါလေ။ကျုပ်ကတော့ကျမတို့ဒီအန်တောင်းတိုင်းကိုတော့ဒီစစ်ကားရဲ့ပြီးတော့ဒီရေးတွေရဲ့တို့အများကြီးဝင်းရံပြီးခါကျတော့ဒီစစ်မှတ်တံတွေနဲ့ပေါ်တော့ဒီချင်းချောက်တာမျိုးတို့ပြစ်တာမျိုးဘို့မိရေဘုံတွေရောပေါ်တော့အဲ့လိုပြစ်တော့ကျမတို့ဒီလူစုကွဲသွားတယ်ပေါ်တော့
လုံခြုံရေးတပ်ဖွဲ့တွေကနေတပိတ်တူကိုဖြိုခွင်းရမှာထိခိုက်တန်ရာရရှိသူတွေရှိတယ်လို့40ဦးထက်မနည်းအဖမ်းဆီးခံရတယ်လို့တပိတ်ကောင်းဆောင်သူကပြောပါတယ်
ကျွန်တော်ဖန်စီထင်းထင်းခံတာစုစုပေါင်း48ယောက်ရှိပါတယ်ဗျ။တန်ရာရတာကျွန်တော်တိတာကတော့9ဦးပေါ့။4ယောက်ကတော့တမန်တန်ရာဖြစ်ထားပြီးတော့တစ်ယောက်ကတော့လောလောဆယ်ကျွန်တော်ပြင်မစိုးမတင်ထားပါလေဗျ
။ဒီကနေ့ဆန္ဒပြပွဲဖြိုခွင်းခံရပြီးလူအများပြားဖန်စီခံရတယ်လို့အဲ့ဒီထဲမှာသတင်းထောက်သူလည်းဖန်စီခံရတယ်လို့ဆန္ဒပြပွဲမှာသတင်းယူနေတဲ့သတင်းထောက်သူကပြောပါတယ်
ตัวอาชีพอ่ะเนี่ยไม่ไปด้วยเนี่ยอนาคตเนี่ยตัวดาบตะแหน่งอ่ะไม่รู้ก็ล่ะลูสุคว่ําเลยติดติดတော့อ่ะมาลูสุอ่ะเปลี่ยนคว้ยตัวสัญญาอ่ะเราชื่อมาได้3รอบแล้วชื่อได้ไอ้นั้นมาพยาจองทุกชื่อเราก็พยาจองแท้ที่ดีพยาจองเราตัวอ่ะลีแทปิดไล่ไม่ทั่วจ้าเย่ท่านขันได้ดูแล้วก้านเนี่ย3รอบแล้วชื่อได้74 media มีจินาฉีไซเปาะไอ้กาแคมราแมนเปี่ยวป่าตัวลูပြောเลย
အဖမ်းဆီးခံရတဲ့ဆန္ဒပြသူတွေပြန်လည်လွတ်မြောက်ရေးအတွက်မြို့သူမြို့သားတွေရောပါရာရေးဆိုင်ရာအကြီးအကဲတွေရောကချင်ငင်းချမ်းရေးဖွဲ့ PCG ကနေကြိုးပမ်းနေပါတယ်။လက်ရှိဖမ်းခံရတဲ့သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းနေစေလို့ PCG အဖွဲ့ကဥလမိုင်ကွန်ကြာကပြောပါတယ်
။သူတို့တော်တက်ပို့လိုက်တယ်။ဒီနေ့ဆိုရောက်40လောက်ရှိတဲ့တနေ့အားလုံးပွဲသိမ်းတဲ့အခါကျမှပဲအပိတ်သိမ်းတဲ့အခါကျမှပြောရအောင်လို့
ဒီနေ့မနေ့ပိုင်းမှာကချင်ပြည်နယ်အတွင်းဝိုင်းမော်ပူတာအိုပမော်မြို့ကဆန္ဒပြလူစုတွေကိုရဲတပ်ဖွဲ့တွေကလူစုခွဲဖို့ပြောဆိုပြီးဆန္ဒဆက်လက်မပြနိုင်ဖို့ဖိအားပေးခဲ့ပါတယ်။မနေ့ကလည်းဝိုင်းမော်မြို့ဆန္ဒပြပွဲမှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးတပိတ်ဥဆောင်သူမူလသန်းကျောင်းဆရာမကြီးတော်လငန်းလွမ်းတော်နဲ့ဒေသခံမျိုးသမီးဒေါ်စလန်းဆယ်ညွယ်တို့နှူပြည်ကျင်းသားကျင်းထောင်မှာဖန်စီထိန်ထိန်ခံရတယ်လို့တက်ကြွလှုပ်ရှားသူမျိုးသမီးတူကပြောပါတယ်။တရပိုင်းတွင်ကချင်ပြည်နယ်မြကြီးနားဝိုင်းမော်မိုးညင်းပူတာအူဘက်မှဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူတွေ90ကျော်ဖမ်းဆီးခံရတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မနေ့ကလည်းရန်ကုန်မန္တလေးမုံရွာတနင်္သာရီတိုင်းဒေသကြီးမြိတ်ထဝယ်စတဲ့မြို့တော်များများမှာစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဒုက္ကိုင်တနက်ကန်ရဲတွေအယောက်ဝတ်တွေကအင်အားလုံးရင်းနဲ့ပြစ်ခတ်ကြိုက်နှိုက်ဖမ်းဆီးဖြိုခွဲမှုကြောင့်တန်ရာများပြားရရှိခဲ့တယ်လို့ဖမ်းဆီးခံရသူတွေကလည်းများပြားလာနေပါတယ်။ဖေဖော်ဝါရီလ3ရက်နေ့ကတမတော်ကနေအာဏာသိမ်းသိမ်းခဲ့ပြီးနောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမရအပါဝင်ပြည်ထောင်စုအစိုးရဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့အစိုးရဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေသိမ်းသိမ်းခံခဲ့ရတယ်လို့တိုင်းနယ်ပြည်နယ်အားလုံးမှာကန့်ကွက်တပိတ်မှောက်ဇာနာပြမှုတွေရှိလာပြီးဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်။ကျွန်တော်နိုင်ကုန်းအိမ် VUE မြန်မာပိုင်းတွင်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံကစစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းလိုက်တဲ့လုပ်ရပ်ကိုစန့်ကျင်တဲ့အနေနဲ့တလားကြတဲ့အထိနေဆက်ရက်ဆက်ထိုင်းရောက်မြန်မာတွေကဆန္ဒထုတ်ဖော်နေကြတာဒီကနေ့မှာတော့လူဦးရေတောင်းကနက်လောက်ရှိတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။မြန်မာနိုင်ငံမှာလူလူကရွေးချယ်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပြီးအာဏာသိမ်းလိုက်တဲ့စစ်အုပ်ချုပ်ရေးကောင်စီကိုဘန်ကောက်မြို့မြန်မာတန်ရုံနဲ့ဘန်ကောက်မဲဆောက်စတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်ရှင်တွေမှာဒီကနေ့မှာတော့အာရှနိုင်ငံတွေကចောင်းသားចောင်းသူတွေပါပါဝင်ပြီးမြန်မာနိုင်ငံသားတွေဟာတနေ့တည်းမှာစုပေါင်းဆန္ဒပြနေကြတာပါမြန်မာ community in Thailand အဖွဲ့ကကိုယ်ဆိုင်ကတော့အခုလိုပြောသွားပါတယ်
လူငယ်များတယ်မှာဥစ္စာတောင်းမနေရှိမှာနော်တောင်းမနေရှိမှာမင်းလူငယ်များတော့ဘာမှမဆက်နေနေပါဘူးအဲ့ဒါလည်းတော့သူတို့ထိုင်းပြည်စပြီးမှလာပူပေါင်းနေချိန်မှာသူတို့လူစုခွဲခံနေမှာနော်မြန်မာတွေကလည်းလူစုခွဲပြေးလိုက်ပါတယ်ကျွန်တော်တို့အစီအူတွေချင်းပူပေါင်းအောင်လုပ်နေကြတယ်လို့ပြောပါတယ်လူကြီးတောင်းမနေရှိပါတယ်မဟုတ်ဟုတ်ကဲ့ဒီအချိန်မှာမြန်မာတွေများပါတယ်ခင်ဗျာထိုင်းနေရာတော့ဒီအတုသဘောကြီးဆိုင်ဘီထူမော်နီတာကြီးကောဝင်ကြရအောင်တက်တက်ချီတက်ကနာပြရပါတော့အဲ့ဒီမှာတော့ပူပေါင်းကြတဲ့မြန်မာတွေရှိပါရဲ့မှာဟုတ်ကျောင်းသားတွေဒီကတော့ပူပေါင်းကြတယ
်မဲဆောင်မြို့မှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်ရှိမှာမြန်မာလူသမားတွေစုဝေးပြီးဆန္ဒပြနေကြပါတယ်မြန်မာပြည်တွင်းမှာစစ်အုပ်ချုပ်ရေးကောင်စီကလက်နက်မဲ့ပြည်သူတွေကိုတတ်ဖြတ်ခဲ့တာကိုအရေးယူပေးပါဆိုပြီးပိုစတာတွေနဲ့ဆန္ဒပြနေကြတာပါမဲဆောင်မြို့ကဆန္ဒပြနေတဲ့လူသမားတဦးကတော့အခုလိုပြောဆိုသွားပါတယ်
ဒီနေ့မပါဝင်ဖြစ်တာမှာ13ရောက်ဖြစ်ပါသေးတယ်။ဒီနေ့ဆိုဘယ်တော့မှမသိပါဘူး။ကျမတို့ဒီဆရာမကိုတိုက်ကြည့်တဲ့ဆရာမတွေရောပါပါတယ်။အဲ့ဒါဆိုကျမတို့တို့ပေါ့နော်။လာမယ့်အနာဂတ်မှာအရင်နင်းနာသွားပါတယ်။အဲ့လိုမျိုးတွေပေါ့နော်။ဒီလိုနော်ရင်းနေကွမ်းမတဲ့အရင်ခံစားပါတယ်။ပြည်တွင်းမှာဖြစ်တဲ့ဟာတွေကပြည်တွင်းမှာဖြစ်နေတဲ့ဟာ
မြန်မာစစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းလိုက်တဲ့နေ့ကစလို့ဒီကနေ့တလကြတဲ့အထိထိုင်းနိုင်ငံတွင်းက UN ရုံးမြန်မာတန်ရုံးနဲ့စက်ရုံအသီးသီးမှာလည်းနှီးမျိုးစုံနဲ့ဆန္ဒထုတ်ဖော်မှုတွေကလည်းရှိနေပါလေရှင်။ကျမမအေးမှာပါ
။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။သတင်းမီဒီယာလွတ်လပ်ခွင့်ဘာဆက်ပြီးဖြစ်လာနိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
ဒီမူကြီးမြောင်းလှိုင်အာနာသိမ်းပြီးတည်င်းသုံးပတ်ကျော်ကြာဖေဖော်ဝါရီ25ညပိုင်းမြမရုပ်တံတည်င်းနဲ့26ရက်နေ့အစိုးရပိုင်တည်င်းတွေရဲ့ဖော်ပြချက်မှာတည်င်းစာဂျာနယ်တွေကိုချင်း600ရောက်တဲ့ထုတ်ပြန်ချက်တစ်ခုဖော်ပြလာတာတွေ့ရပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာဗိုလ်ချုပ်မူကြီးမြောင်းလှိုင်ဦးဆောင်နဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုအာနာသိမ်းအစိုးရအာနာသိမ်းစစ်ကောင်စီဆိုပြီးမမှန်မကန်ရေးသားဖော်ပြနေကြတဲ့အကြောင်းအဲ့လိုသုံးလုံးဖော်ပြခြင်းမပြုဖို့ပြန်ကြေးဝန်ကြီးဌာနကနေသတင်းမီဒီယာကောင်စီအပါအဝင်ထုတ်ဝေနေတဲ့သတင်းစာဂျာနယ်တွေကိုအကြောင်းကြားစာသုံးချိန်ပေးပို့ခဲ့ပြီးဖြစ်ကြောင်းဒါပေမဲ့တချို့သတင်းစာဂျာနယ်တွေဟာအာဏာသိမ်းအစိုးရအာဏာသိမ်းစစ်ကောင်စီဆိုပြီးဆက်လက်ရေးသားဖော်ပြနေကြတဲ့အပြင်လူလူစုဘူးအုံကြွမှုဖြစ်စေအောင်လဲရေးသားဖော်ပြနေကြကြောင်းတကယ်လို့အဲ့လိုဆက်ပြီးရေးသားဖော်ပြကြမယ်ဆိုရင်ဒီစဲဥပဒေနဲ့အညီအရေးယူမယ်လို့ဖော်ပြထားပါတယ်ပြန်ကြေးဝန်ကြီးဌာနကနေသတင်းစာဂျာနယ်တိုက်တွေကိုအကြောင်းကြားတဲ့စာတွေမှာတော့ထုတ်ဝေခွင့်ပိတ်သိမ်းသည့်အထိအရေးယူမဲ့အကြောင်းဖော်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံမှာ February 1ရက်အာဏာသိမ်းပွဲပြီးနောက်သတင်းမီဒီယာအခြေအနေဘယ်လိုရှိနေပါသလဲ။ရှေ့မှာသတင်းမီဒီယာလွတ်လပ်ခွင့်ဘယ်လိုဖြစ်လာနိုင်မလဲဆိုတဲ့ကိစ္စလေ့လာတင်ပြသွားပါမယ်
။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တက်မတော်ဟာ February 1ရက်မိုးမလင်းကနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်နဲ့နိုင်ငံတော်ဝန်ကအစိုးရလွှတ်တော်တာဝန်ရှိသူတွေအပါအဝင်လူအများပြားကိုတပြိုင်တည်းဖမ်းဆီးပါတယ်။အဲ့ဒီလိုဖမ်းဆီးတာနဲ့တပြိုင်တည်းလုတာကတော့ရုပ်တံဌာနတွေကိုဝင်ရောက်စီးနှင်းထိန်းချုပ်လိုက်တာပါပဲ။အစိုးရပိုင်းမြမရုပ်မြင်သံကြားသတင်းဌာနအဆောက်အုံတွေပုဂ္ဂလိကပိုင်း Skynet နဲ့ MRTV4 ရုပ်တံဝင်တွေအားလုံးကိုတက်မတော်ကဝင်ရောက်စီးနှင်းထိန်းချုပ်လိုက်တာပါ။အဲ့ဒီလိုထိန်းချုပ်လိုက်တဲ့အတွက်အာနာသိမ်းပြီးပြင်းချင်းနေမှာမြမရုပ်တံ channel line တွေအပါအဝင်ပုဂ္ဂလိက free to air ထုတ်လွှင့်နေတဲ့ရုပ်တံ line တွေအားလုံးရပ်ဆိုင်းကုန်ပါတယ်။နောက်တစ်ရက်မှာတော့မြမရုပ်တံကနေတက်မတော်ပိုင်းမြောက်ရီရုပ်တံသတင်းဖော်ပြချက်တွေကိုထုတ်လွှင့်ခဲ့ပြီးနောက်ပိုင်းတက်မတော်ဘက်ကပေးတဲ့သတင်းတွေကိုယ့်ဘာသာကိုရိုက်ကူးထုတ်လွှင့်အခြားစီစဉ်တွေတဲကဖြောပြေးရေးတသက်တွေအရင်အစိုးရနဲ့မသက်ဆိုင်တာတွေကိုစီစစ်ရွေးချယ်ထုံးလွင့်စေတာတွေ့ရပါတယ်။အခုနောက်ဆုံးမှာတော့မြမရုပ်တံဟာအာနာသိန်းစစ်ကောင်စီကလုံးဝထိန်းချုပ်ထားနိုင်တဲ့အခြေအနေကိုရောက်ရှိသွားပါပြီ။ NLD အစိုးရလက်ထက်မှာခွင့်ပြုထားခဲ့တဲ့ Free to Air Digital ရုပ်တံ line 5 line ရှိတဲ့အထက်ဖြောပြေးရေးကိုပဲအဓိကအသားပေးထုံးလွင့်တင်ဆက်တဲ့ YTV Channel K Fortune TV Channel 3ခုကတော့နောက်ပိုင်းပြန်ပြီးထုတ်လွှင့်ခင်ရပါတယ်။သတင်းကိုအဓိကထားတင်ဆက်တဲ့ DBB နဲ့မီစီမာ Channel တွေကိုတော့လုံးဝထုတ်လွှင့်ခွင့်မပေးတော့ပါဘူး
။ပုဂ္ဂလိကရုပ်သံအုပ်စုတွေပိုင်ဆိုင်တဲ့ Skynet နဲ့ MRTV4 Channel Line တွေကိုနောက်ပိုင်းပြန်ပြီးထုတ်လွှင့်ခွင့်ပေးပါတယ်။ MRTV4 အုပ်စုကတော့ပုံမှန်သတင်းထုတ်လွှင့်တာကိုရပ်ဆိုင်ပြီးဖြောပြေးအစီအစဉ်တွေကိုပြန်စီစစ်ပြီးမှထုတ်လွှင့်ပါတယ်။ထုတ်လွှင့်မှုပိတ်ပင်ခံလိုက်ရတဲ့အထက်မှာစမ်းကြည့်သောကံကြမ္မာလို့နာမည်ရတဲ့ကိုရီးယားရုပ်သံဇာတ်လမ်းတွဲတောင်ပါဝင်ခဲ့ပါတယ်။ပြည်သူတွေကချစ်ခင်တဲ့ဒုံကြီးလို့ခေါ်တဲ့မင်းသမီးတစ်ပါးဇာတ်ကြောင်းကိုအခြေပြုထားတဲ့
အဲ့ဒီနန်းတွင်ဇလန်တွင်ဟာလက်ရှိအာဏာသိမ်းအခြေအနေကိုထင်အားနိုင်တယ်လို့ယူဆပြီးပိတ်ပင်ပစ်တာဖြစ်နိုင်ပါတယ်။ Skynet သတင်းဌာနကတော့သူ့ရဲ့ Jerusalem line ပေါင်းများစွာတွေက CNN, BBC World အပါအဝင်နိုင်ငံတကာသတင်းဌာနတွေရဲ့ channel တွေထုတ်လွှင့်မှုကိုရပ်ဆိုင်းလိုက်တာတွေ့ရပါတယ်။အာဏာသိမ်းပြီးနောက်ထုတ်လွှင့်ခွင့်ရပ်ဆိုင်းခံထားရတဲ့မန္တလေး FM အပါအဝင် Public Radio line တချို့ကိုလည်းနောက်ပိုင်းပြန်ပြီးထုတ်လွှင့်ခွင့်ရတာတွေ့ရပါတယ်။ဒါပေမဲ့တည်င်းနေရေဒီယိုအစီအစဉ်တွေမပါဝင်တော့ပဲအချင်းတွေကိုပဲထုတ်လွှင့်တာကြားကြရပါတယ်
။ဒီအချင်းတွေကိုကြည့်ရင်အာနာသိန်းစစ်ကောင်စီအနေနဲ့မြန်မာနိုင်ငံမှာထုတ်လွှင့်နေတဲ့ရုပ်သံနဲ့ရေဒီယိုလိုင်းအားလုံးကိုကောင်းကောင်းထိန်းချုပ်ထားနိုင်ပြီဖြစ်တာကိုတွေ့နိုင်ပါတယ်။ရုပ်သံနဲ့ရေဒီယိုမှာသတင်းမီဒီယာလွတ်လပ်ခွင့်လုံးဝတွေ့မြင်နိုင်တော့မှာမဟုတ်ပါဘူး။ဒါဒီမကမြန်မာနိုင်ငံကသတင်းမီဒီယာအားလုံးနီးပါးနဲ့မြန်မာဘာသာနဲ့ထုတ်လွှင့်တဲ့နိုင်ငံခြားသတင်းဌာနတွေအခြေပြုရာပလက်ဖောင်းကြီးတစ်ခုဖြစ်တဲ့ Facebook စာမျက်နှာကိုလည်းပိတ်ပင်လာတာတွေ့ကြရပါတယ်။မြန်မာပြည်သူတွေအတွက် Facebook စာမျက်နှာဟာသတင်းမီဒီယာတွေဖတ်ရှုရာပလက်ဖောင်းတွေမှာအချင်းချင်းဆက်သွယ်တဲ့လူမှုကွန်ရက်အဖြစ်တွင်တွင်ကြဲကြဲအသုံးပြုနေကြတာဖြစ်လို့ VPN လို့ APP မျိုးကိုကြားခံပြီး Facebook ကိုမရရအောင်သုံးကြတာတွေ့ကြရပါတယ်။အာနာပိုင်တွေအနေနဲ့ Facebook ကိုလုံးဝကြီးမရအောင်သုံးမရအောင်ပိတ်ပင်တာမျိုးလုပ်လို့မရပေမဲ့ကြီးမားတဲ့သတင်းမီဒီယာဖိနှိပ်မှုအဖြစ်တော့မှတ်တမ်းကျန်ရမှာဖြစ်ပါတယ်။ရုပ်သံရေဒီယိုတွေကိုလုံးဝထိန်းချုပ်လို့ပြီးသွားတဲ့အခါအခုနောက်ဆုံးအာနာပိုင်တွေဟာသတင်းစာဂျာနယ်စတဲ့ပုံနှိပ်မီဒီယာတွေဘက်ကိုလှည့်လာတာဖြစ်ပါတယ်။ February 1ရက်နေ့အာနာသိမ်းပွဲဖြစ်ပွားပြီးနောက်တနေ့ကစပုဂ္ဂလိကသတင်းစာဂျာနယ်တွေဟာဆီယာနာသိမ်းမှုအဖြစ်ရဲရဲတင်းတင်းဖော်ပြကြတာကိုတွေ့မြင်ကြရပါတယ်။နောက်ပိုင်းမှာလည်းသတင်းတွေကိုလွတ်လပ်ခွင့်အပြည့်ယူပြီးဖော်ပြကြတာကိုနေ့စဉ်ရက်ဆက်တွေ့မြင်ကြရပါတယ်။အာဏာပိုင်တွေဘက်ကထုတ်ဝေခွင့်ပိတ်သိမ်းမယ်၊ဥပဒေအရအရေးယူမယ်လို့ချိန်ချောင်းနေချိန်ထိပုဂ္ဂလိကသတင်းစာနဲ့ဂျာနယ်တွေဟာဒီကနေ့အချိန်ထိအကြောင်းအရာမရှိဘဲဖော်ပြနေကြသေးပါ။ဒါရီမကအာနာပိုင်တွေရဲ့အာနာသိန်းအစိုးရအာနာသိန်းစစ်ကောင်စီလို့မခေါ်ပါနဲ့ဆိုပြီးညွှန်ကြားလာတာဟာ2008ဖွဲ့စည်းပုံသတင်းမီဒီယာဥပဒေတွေနဲ့ကိုက်ညီမှုမရှိပါဘူး။ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာတွေအနေနဲ့ကိုဖော်ပြတဲ့အကြောင်းအရာနဲ့အသုံးအနှုန်းတွေကိုသတင်းမီဒီယာကျင့်ဝတ်နဲ့အညီလွတ်လွတ်လပ်လပ်ပဲဆက်ပြီးရေးသားဖော်ပြကြမယ်လို့ပြည်ရင်းသတင်းမီဒီယာ40ကျော်ကစူပေါင်းသတင်းထုတ်ပြန်ခဲ့ကြတာကိုလည်းတွေ့ကြရပါတယ်
။ဘယ်လိုပဲဖြစ်ဖြစ်အာနာသိန်းစစ်ကောင်စီဘက်ကတော့ခုလိုပုံနှိပ်နဲ့ online မီဒီယာတွေရဲ့လွတ်လပ်စွာရေးသားထုတ်လွှင့်နေကြတာကိုသိပြီးကြကြသီးခတ်နေမဲ့အခြေအနေမတွေ့မမြင်ကြရပါဘူး။သိမကြခင်သူတို့ပြောသလိုအရေးယူမှုတွေဆောင်ရွက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီအခြေအနေအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်အာဏာသိမ်းစစ်ကောင်စီဟာသတင်းမီဒီယာတွေနဲ့ပလက်ဖောင်းတွေကိုအပြည့်အဝထိန်းချုပ်လူပုံရပြီး2020ခုနှစ်ရှေ့ပိုင်းဆီယနာရှင်တွေလက်ထက်ကအတိုင်းမီဒီယာလွတ်လပ်ခွင့်ကင်းမဲ့ပြီးသတင်းအမှောင်ချတဲ့ခေတ်တစ်ခေတ်ကိုပြန်ပြီးခေါ်ဆောင်သွားဖို့ကြိုးစားနေတာကိုတွေ့မြင်နေရပါကြောင်းတင်ပြလိုက်ရပါတယ
်ဗီဒီယိုရေးလာတဲ့သရရှင်တွေရဲ့ပေးစာတွေအီးမေးတွေပြော video မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့ video တိတ်ချစ်သောရရှင်တွေကိုမြစ်တာတေးလက်ဆောင်မြန်မာသချင်းလေးတပုံနဲ့လည်းဖြော်ပြပေးဦးမှာဖြစ်ပါရဲ့နော်။ပြီးခဲ့တဲ့တောက်ကြံနေ့ကပဲကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတန်မတ်ကြီးဦးကျော်မိုးထွန်းမြန်မာလူထုကိုစားကုလသမဂ္ဂအထွေထွေညီလာခံမှာထွက်ဆိုသွားတဲ့ဖြစ်ရပ်ကတော့အထူးကြားဆုံးဖြစ်ရပ်ဖြစ်ပါရဲ့နော်။ဒီကိစ္စနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်ကြီးရဲ့တုံ့ပြန်မှတ်ချက်တွေကိုပြောပြပေးခြင်းပါတယ်။အဲ့မှာဦးကျော်မိုးထွန်းကဒီနိုင်ငံတကာအတွက်အင်္ဂလိပ်လိုလဲမိန့်ခွန်းပြောကြားတဲ့အပြင်ဒီမြန်မာပြည်သူတွေအတွက်ပါဆိုပြီးတော့မြန်မာလိုစကားနည်းနည်းလေးပြောသွားခဲ့တာပါ။သူပြောသွားတဲ့ထဲကတချို့တော့ကိုကောက်နှုတ်ပြီးပြန်ပြောရမယ်ဆိုရင်မတရားထိမ့်သိမ်းခံထားရတဲ့သူတွေချက်ချင်းပြန်လွတ်ပေးဖို့နိုင်ငံတော်အာဏာပြည်သူထံပြန်လဲရရှိဖို့ဒီမိုကရေစီပြန်လဲရရှိဖို့ဒီအရေးတော်ပုံအောင်မြင်ဖို့အတွက်အလွာအသီးကြီးကနေပြည်သူပြည်သားတွေအားလုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့လက်တွဲဆောင်ရွက်နေတာအထူးကျေးဇူးတင်ရှိပါတယ်။ဆက်လက်ဆောင်ရွက်တော့ဖို့လည်းသူမြတ်တာရက်ခံတိုက်တွန်းပါတယ်။အရေးတော်ပုံမုတ်ချအောင်ရပါမယ်လို့ပြောသွားခဲ့တာဖြစ်ပါတယ်။ဒီမှာပြန်ပြီးရေးလာကြတဲ့သောရရှင်ရဲ့ဒီ Facebook ဟောကမှတ်ချက်ကြီးကတော့ထောင်ကနေရှိပါတယ်။ဒီမှာသောရရှင်မင်းမဟာဆိုတဲ့သောရရှင်ကမြန်မာပြည်သူတရက်လုံးရဲ့အလင်းပြကျဲတစင်းဖြစ်နေဂုံယူလေးစားအလေးပြုလိုက်ရပါတယ်တဲ့။ဥကြုံမထွန်မိသားစုနဲ့တကွာတိုင်းသူပြည်သားလူများတို့ဘေးရန်ကင်းကွာစိတ်ချမ်းသာ၍လိုရာပန်းနိုင်လမ်းကင်နိုင်ကြပါစေဆုတောင်းပေးလာပါတယ်။ ကျော်မမအောင်ဆွေးရတော်ရှင်ကလည်းမြမပြည်သူတွေအတွက်အားစီတစ်ခွက်ပါပြည်သူနဲ့အတူရက်တည်ပေးသောတန်မကြီးခင်ဗျာလေးစားပါတယ်လို့ရေးလာပါတယ် Macto ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့သူ့အတံမှာဝမ်းနည်းမှုတွေနဲ့ပြည်သူတွေကိုယ်စီထိရောက်ရှိခံစားရပါတယ်အားဖြည့်ရပါတယ်အမှန်တရားကိုရဲဝင်စွာရက်တည်ပေးလို့ကျေးဇူးတင်ပါတယ်မေတ္တာရှင်တန်မကြီးရဲ့တန်းစင်ထွန်းဆိုတဲ့တော်ရှင်ကလည်းကျွန်တော်တို့အတွက်ဒီလိုဒိုင်းကတစ်ခုလိုမကပဲနဲ့နှွေဦးတော်လန်ရေးအတွက်အားစေးတစ်ခွက်ဖြစ်ပါလေအဆုံးသက်တိုက်ပွဲနှွဲဖို့ပဲကြံမာတော်တယ်လို့ဆိုလာပါတယ်ဟန်လွေအောင်ဆိုတဲ့တော်ရှင်ကတော့ဆရာဦးကျော်မိုးထွန်းလို့တန်မက်ကြီးတွေများများဆဆကျွန်တော်တို့မြန်မာနိုင်ငံအရေးအတွက်အများကြီးလိုအပ်ပါတယ်ခင်ဗျာဆရာဦးကျော်မိုးထွန်းအခုလိုမျိုးပြည့်ပြည့်တသားနဲ့ကျွန်တော်တို့ပြည်သူတွေဘက်ကရက်တည်ပေးတဲ့အတွက်ဆရာကိုလေးလေးစားစားနဲ့အထူးကျေးဇူးတင်ပါတယ်ဆရာပြပမှာရှိနေတဲ့တန်ယုံတန်မတ်ကြီးတွေအကိုတွေညီမတွေလည်းမြမပြည်သူလူထုနဲ့ဆရာ PH ဘက်ကနေပြီးတော့ရက်တီပေးဖို့တောင်းဆိုအခုညီတောင်းအပ်ပါတယ်တဲ့ထိန်လင်းဆိုတဲ့တော်ရှင်ကတော့ကျေးဇူးတင်လိုက်တာဆရာရဲ့ယောက်ျားတယ်မဲ့မျက်ရည်များအောင်ကြာမိပါတယ်ဆရာရဲ့စကားများကြောင့်အင်အားတွေပိုတက်ခဲ့ပါပြီအရေးတော်ပုံအောင်ရမည်လို့ရေးလာပါတယ်ဒါကတော့ကျမတို့ဒီခုနကပြောခဲ့တဲ့လိုမျိုးထောင်တောင်းချီတဲ့သောရရှင်ရဲ့မှတ်ချက်တွေကတချို့ကိုသောရရှင်ဒီလေလိုင်းပေါ်က Facebook မကြည့်ဖြစ်တဲ့ဒီလေလိုင်းပေါ်ကသောရရှင်တွေလည်းသိရအောင်လို့နည်းနည်းပြောပြပေးတာပါနော်အခုဆက်ပြီးတော့ Messenger ကိုရေးလာကြတဲ့စာတွေကိုဖော်ပြပေးစီမှာ၏ဒီမှာသောရရှင်ကိုကိုစောကစာတူတူလေးလှမ်းပြီးတော့ရေးပြီးတော့မေးလာတာပါဥချုံမိုးထွန်းကိစ္စဘာထူးလဲဗျာတဲ့ဟုတ်ကဲ့ပါကျမတို့ view မြန်မာဝိုင်းသတင်းဌာနအနေနဲ့သတင်းတွေကိုထူးရင်ထူးသလိုတင်ဆက်ပေးနေပါတယ်ဒါကြောင့်မလို့စိတ်မပူပါနဲ့နော်ထူးတာနဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ဆက်သွယ်မေးမြန်းတင်ဆက်ပေးမှလည်းဖြစ်ပါတယ် view အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံမှာအခုနိုင်ငံအနှံ့ဖြစ်ပွားနေတဲ့လူမှုဆန္ဒပြပွဲတွေနောက်ပြီးတော့သူတို့ကိုနှိမ်နင်းနေတာကစစ်တပ်နဲ့ရဲတပ်ဖွဲ့ဒီလိုအခြေအနေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုလူတွေတော်တော်လေးကိုနာနာကျင်ကျင်ခံစားနေရပြီးတော့မုန်းတီးစိတ်တွေဖြစ်ပေါ်နေတယ်ဆိုတာသူတို့ရဲ့ရေးထားတဲ့မှတ်ချက်တွေစာရီကနေတွေ့ရပါတယ်ရှင်ဒါမဲ့လည်းဒီလိုကိစ္စရက်တွေမှာစစ်သားတွေရဲတွေအားလုံးအလုံးစုံမထောက်ခံပါဘူးဆိုတော့ရေးလာတဲ့သောရှင်တယောက်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ
်မင်္ဂလာပါ VOA ခင်ဗျာ VOA ပါဝင်တခြားသောပြည်ပအခြေဆိုင်မီဒီယာတွေဟာမြန်မာပြည်သူတွေကိုတော်တော်လွှမ်းမိုးနိုင်တာကိုတွေ့ရှိရတဲ့အတွက်ကျွန်တော်အနေနဲ့ဒီစာလေးကိုရေးလိုက်ရခြင်းဖြစ်ပါတယ်ကျွန်တော်ကတော့မြန်မာတပ်မတော်မှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်သားတအုပ်ပါလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီး VOA သတင်းဌာနအနေနဲ့ကျွန်တော်တို့တက်ပို့သိလိမ့်မယ်လို့ထင်ပါတယ်တပ်မတော်ကအာဏာသိမ်းထားပေမဲ့ကျွန်တော်အနေနဲ့ဒါကိုလုံးဝမထောက်ခံပါဘူးကျွန်တော်လိုပဲတပ်ထဲမှာတော်တော်များများကလည်းမကြိုက်ကြပါဘူးလူ100ရှိရင်90လောက်ကမကြိုက်သူ30ကကြားနေနဲ့20လောက်ကအုပ်ချုပ်သူအာဏာရှိသူနဲ့အထက်ဖားအောက်ဖိလူနည်းစုပါကျွန်တော်အနေနဲ့အဓိကပြောချင်တာကဒီအုပ်ချုပ်မှုရန်တရားကြီးတစ်ခုလုံးကိုတပ်မတော်ကထိန်းချုပ်ထားတယ်ဆိုပေမဲ့အောက်ခြေမှာအကွဲကွဲအပြဲပြဲဒါကိုစစ်ကုံလို့စစ်တပ်ကထွက်ပြေးခြင်းတဲ့လူတွေအများကြီးပါလက်ရှိလည်းပြင်းနေတဲ့သူတွေတတတမှာ9ယောက်ထက်မနည်းပါဘူးဒါတွေကိုစစ်တပ်အကြီးအကဲတွေကအထက်ထိရောက်အောင်မတင်ရဲကြပါဘူးကျွန်တော်ပြောချင်တာက68တုံးကလို့မဟုတ်ဘဲဆန္ဒပြခေါင်းဆောင်တွေပြည်သူတွေ NLD ပါတီအနေနဲ့တပ်မတော်သားတွေပါဝင်လာအောင်စီယုံဖို့ပါဘလို့စီယုံကြမလဲအဓိကရှင်းပြရမှာကရဲဘော်တွေကိုအိမ်မှာခိုင်းဖို့ခေါ်ထားတဲ့ခြံဆောင်တာတာထားတာကိုယ့်ဘက်ကမှန်တော့လဲနှိတ်ကိုခံရတာရဲဘော်တွေကိုလူရမသွင်းတာအာဏာသိမ်းတာဟာနိုင်ငံတော်နဲ့တပ်မတော်ကောင်းစားရေးမဟုတ်ဘဲလူတစုကောင်းစားရေးအတွက်လုပ်နေတာစစ်တပ်ကလူခွင့်ရေးချိုးဖောက်နေတာဘလို့ချိုးဖောက်လဲဆိုတော့စစ်သားတိုင်းစစ်သားတိုင်းတတ်ထဲဝင်မယ်ဆိုရင်မပျော်ငါးနှစ်ပျော်ငါးနှစ်ပေါင်း10နှစ်10နှစ်ပြည့်ပြီးမှဆန္ဒရှိရင်ဆက်လက်တာဝန်ထမ်းဆောင်စီပြီးမရှိရင်ထောက်ခွင့်ပေးပါရန်ဒါပေမဲ့10နှစ်မကအနည်း20ပြည့်တာတောင်ထောက်ခွင့်မရှိတာအာမခံချက်အပိုင်းမှာဆိုရင်လဲစစ်သားတွေနိုင်ငံရေးလုပ်လို့မရပါဘူးအထက်ကအမိန့်မရရှိပဲကိစ္စတစ်ခုခုဆောင်ရွက်ရင်နိုင်ငံတော်ပုံကံမှုပါစွေစဉ်မျိုးဆက်အထိတည်ရောက်မှုရှိပါတယ်တမရသားတွေလူတို့နဲ့ပူးပေါင်းလို့အရေးတော်ပုံအောင်မြင်ရင်ဒီစစ်သားတွေအတွက်ခိုင်မာတဲ့အာမခံချက်ကြရပါမယ်။ပြည်သူတွေသွေးချောင်းစီးမာတွေနေ့စဉ်နဲ့အများဖမ်းဆီးခံရတာတွေမမြင်ကြတော့ဘူးဗျာ။အရေးတော်ပုံမှာစစ်သားနဲ့ရဲပါလာရင်စစ်အာဏာသိမ်းကောင်စီကိုဖြုတ်ချနိုင်မှာပါ။ကျွန်တော်တို့လည်းမျှော်လင့်နေပါတယ်။ပြည်သူနဲ့အတူရပ်တည်သွားမှာပါ။အကယ်၍များအရေးခင်းသူအုပ်ကိုထိမ့်ဖို့ပြစ်မိတ်ပေးရင်တောင်ကျွန်တော်ပြစ်မဲ့ကြီးကပြည်သူဘက်ကိုမဖြစ်စေရပါဘူး။ဒါကျွန်တော်ရဲ့ရပ်တည်ချက်ပါ။ပြည်သူတွေကစစ်သားနဲ့ရဲဆိုတော်တော်ကိုမုန်းနေပါပြီ ဒါပေမဲ့လည်းပြည်သူ့ဘက်တော်သားတွေလည်းရှိသေးတယ်ဆိုတာကိုချပြပေးပါအောင်အချိန်နေနဲ့အချိန်အခါအရသာမလှုပ်ရှားကြတာပါလှုပ်ရှားလို့မရအောင်လဲတက်တစ်ခုနဲ့တစ်ခုချိန်ထားပြီးသားပါဒီတက်ကလှုပ်ပြီဆိုတာနဲ့ဘေးတက်ကအမုန်းလာကြိတ်မှာပါဒါကြောင့်အားလုံးပါဝင်လာဖို့လိုပါတယ်ပါဝင်လာဖို့အတွက်လည်းစီယုံလုံဆော်ပေးဖို့မေတ္တာရက်ခံတာပါတက်ကဆံပြလှုပ်ပြရင်နောက်ကလိုက်လာမဲ့သူတွေအများကြီးပါ
ဒီသရရှင်ကကျွန်တော်ရဲ့စာကိုဖော်ပြတဲ့အခါမှာကျွန်တော်ရဲ့အကောင့်နံပါတ်ကိုမဖော်ပြဖို့မြစ်တာရက်ခံပါတယ်တဲ့စစ်သားတွေတုံးတဲ့အကောင့်နဲ့ဖုန်းနံပါတ်တွေကိုတိုင်းစစ်ဌာနချုပ်ကနေမှတ်တမ်းထိမ့်သိမ်းထားတာရှိလို့ပါဆိုပြီးဒီသရရှင်ရေးလာပါတယ်ရှင်လွင်ဘိုးကျော်ဆိုတဲ့သရရှင်ကတော့
ကဲကြပါဦးမီဒီယာသမားတွေကိုလည်းအကူအညီတောင်းပါတယ်အိုးရှင်ကမိခနာပြတ်တာနဲ့အသေးပူရဲလေးအေးပေးစနစ်မရှိအသက်ရှူပါကြက်ပါတယ်ညထီတာဆိုမူလေးကုန်မယ်တောင်ဝင်အိုရှင်ကားပါကင်မြေအောက်ထဲမှာအင်ဂျင်နီယာចောင်းသားလေးတွေတော်တော်များများပြိမိနေပါတယ်။မီးတွေလည်းဖြတ်ထားတော့အသက်ရှူရေးကျက်ပြီးတော့နေရထိုင်ရတာလုံးဝအဆင်မပြေတော့ပါဘူး။တံတားအပေါ်ရောအောက်ရောပက်ချလဲဝိုင်းထားတဲ့အနေအထားမျိုးလို့လုံးဝထွက်လို့မရဘူးဖြစ်နေပါတယ်
။အောင်နိုင်ဦးဆိုတဲ့သွားရှင်ကလည်းမင်္ဂလာပါ VOE ဗီဒီယိုလေးပို့ချင်လို့ပါ။မြန်မာပြည်အခြေအနေကြောင့်ပို့လို့မရပါဘူး။ဘလို့နည်းနဲ့ VOE စီကိုပို့ရမလဲအကြံပေးပါတဲ့။ဟုတ်ကဲ့ပါ။တကယ်တမ်း view ကို video ပို့မယ်ဆိုရင်ဒီသောရရှင် messenger မှာစာရေးလာတာမလို့ကျွန်မအဲ့ဒီကနေပြောလဲပြန်ပေးလိုက်ပါတယ်နော်ကျွန်မတို့ကိုအဲ့စာရေးတဲ့နေရာမှာပဲ video တွေပို့ထားနိုင်ပါတယ်တခြားသောရရှင်တွေလည်းအဲ့လိုနင်းနေပဲ video ပို့ထားပေးတာဖြစ်ပါတယ်ဒီမှာ video တွေတက်ပုံနေ view ကိုပို့မယ်ဆိုရင်ဟိုပို့ခြင်းတဲ့သူအနေနဲ့နည်းနည်းလေးတည်တည်တဲ့အချက်လေးကိုကျွန်မရှင်းပြပေးချင်ပါသေးနောက်ပြတော့ဒီအခုနားထောင်နေကြတဲ့သောရရှင်တွေအားလုံးရောဒီFacebook လိုမျိုး social media လူမှုကွန်ရက်ပေါ်မှာဒီဓာတ်ပုံတွေတင် video တွေတင်ပြီးတော့ share လုပ်တဲ့အခါမှာတည်တဲ့အချက်လေးတခုကိုပြောပြချင်ပါတယ်ရှင်။တကယ်လို့သောရရှင်နေနေနဲ့အခုဒီဆန္ဒပြပွဲတွေရဲ့ video တွေဓာတ်ပုံတွေကိုကိုယ်တိုင်ရိုက်ကူးတယ်။ဒီ Facebook လူမှုကွန်ရက်ပေါ်မှာတင်မယ်။ကိုယ့်ရဲ့ဓာတ်ပုံတွေနဲ့ဒီရုပ်သံ file တွေကိုလည်းအများပြည်သူသိအောင်လို့သတင်းမီဒီယာတွေကိုလည်းတုံ့ဝင်ပေးခြင်းနဲ့ဆိုရင်တော့ဒီဆန္ဒပြဓာတ်ပုံတွေ video တွေမူရင်းရိုက်ကူးတင်ပေးသူတွေအနေနဲ့မိမိရဲ့ဓာတ်ပုံနဲ့ဗီဒီယိုတွေကိုပြည်တွင်းပြပသတင်းဌာနမီဒီယာတွေကိုတုံ့ခွင့်ပြုပါတယ်မြေသူမဆိုကူးယူဖော်ပြခွင့်ရှိပါတယ်လို့ရေးပေးထားပြောပေးထားရင်တော့သတင်းမီဒီယာတွေကအဲ့ဒီဟိုဓာတ်ပုံတွေဗီဒီယိုတွေကိုလွတ်လွတ်လပ်လပ်ယူပြီးတော့သုံးစွဲခွင့်ရှိမှာဖြစ်ပါတယ်အဲ့လိုရေးမပေးထားဘူးဆိုရင်တော့သတင်းမီဒီယာတွေအနေနဲ့လိုက်နာရမယ်မူပိုင်ခွင့်ဥပဒေကြောင့်ဘယ်ဓာတ်ပုံဘယ်ဗီဒီယိုကိုမှဒီခွင့်ပြုချက်မရှိဘဲနဲ့အွန်လိုင်းပေါ်ကနေပြောကူးယူဖော်ပြလို့မရပါဘူးရှင်အားလေးတစ်ခုပဲသိစေချင်ပါတယ်နော်သရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်သရရှင်တွေအတွက်မြေတားတိလက်ဆောင်တချင်းလေးတစ်ပုံနဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားတိလက်ဆောင်ကဏ္ဍမှာဒီတချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုတော့တော်ရရှင်ကိုမြေတားဒီလက်ဆောင်မြမတချင်းလေးတစ်ပုံနဲ့ဆက်ပြီးတော့ဖြောပြပေးကြပါရှင်။တော်ရရှင်ဒီအားလုံးနဲ့ဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့ညွှန်လင်းပါတယ်။ထူးအင်တင်တီးဆိုထားတဲ့ညီလေးရေဆိုတဲ့တချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြုမိပါတယ
်။အိုညီလေးရေရင်ကြည်ချက်နဲ့တက်ရှင်ခြင်းကတောင်းကြပါMan dia dwet ka we ma yin lo tai kai ja de ka
ထွန်းတင်စီစုထားတဲ့ညီလေးရေဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖီယိုအိမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်ဆင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖတ်ယူနားဆင်နိုင်တဲ့အပြင်ဖီယိုအ တွင်းထုတ်ပေးခဲ့ပြီးရဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာသွားပြီးနားထောင်နိုင်ပါရဲ့ရှင်ကျမတို့ရဲ့ internet အစာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VO ကိုလည်းစာရေးကြပါအောင်နော်။သွားရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ဘုံကြီးလေးအနာတော့ဟိုတာပြောလိုက်ကြောင်းကွာ။တန်းကြီးရဲ့ဒီဝရဲ့နဲ့ဒီပေကိုနေဒီပါ။အမှန်တရားတဲ့ကပဲမှရင်ဒီကိုတိုက်ခိုက်ကြရဲ့ခါเมตตาเนบัวกูสนุจาไหนมายินดีบ่มาจายโยตาสงสุขชาติทุกข์ทานเนยินไสลายจงนึกถึงมงคลยินดีบ่มาจายโยตาสงสุขชาติกองสงกูชาไปเป็นสันไดมาทุกข์เจลอกาจีตายาบ่กองดอยเยเจเนอยู่ในเลียวที่ตัวกว่า
ဖေဖော်ဝါရီလ28ရက်တနင်္ဂနွေနေ့ညဘက်အတွက် VOA မြန်မာပိုင်းကနေထိပ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလက်ပြောပါအောင်မယ်ရှင်။မြန်မာနိုင်ငံတဝန်းဆေးရနာသိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုမြန်မာအနာပိုင်းတွေပြစ်ခတ်နှိမ်နှင်မှုကြောင့်20ထက်မနည်းသေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာလက်နက်ကင်လုံခြုံရေးတွေမျက်ရည်ရဘုံတွေတုံးလိုက်လံဖြုတ်ခွင်းတဲ့ကြားမှာပဲဆန္ဒပြသူတွေကလည်းအခွင့်အရေးရသူလို့ဆန္ဒပြခဲ့ကြပါတယ်။လှဲတန်းတဲ့မြင်းဒီကုန်းတဝိုက်မှာဆန္ဒပြသူတွေကိုပြစ်ခတ်တဲ့အတွက်တေဆုံတယ်လို့အတည်ပြုနိုင်သူ3ယောက်ရှိပါတယ်။လှဲတန်းဘက်မှာအထက်မြင့်တိုက်တွေဘက်ကနေဆန္ဒပြသူတွေကိုချိန်ပစ်တယ်လို့လှဲတန်းမှာနေသူတွေကပြောပါတယ်။အဲ့ဒီမှာအသက်20ဝန်းကျင်လူငယ်2ယောက်တနက်တန်ရနဲ့တေဆုံခဲ့ပါတယ်။မြင်းဒီကုန်းကြီးမြတ်နိုင်ဘက်မှာလည်းတနက်ထိမှန်လို့အကြောင်းဆရာမတယောက်တေဆုံပါတယ်။ရန်ကုန်မြို့မှာဒီနေ့မနေ့အစောပိုင်းတည်းကဆန္ဒပြမဲ့သူတွေလူစုနေတဲ့နေရာတွေကိုလုံခြုံရေးတွေကမျက်ရည်ရဘုံတွေတုံးလူစုခွဲဖို့စ조사ခဲ့ကြတာပါမန္တလေးမြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းတဲ့အတွက်ဥကောင်းကိုတနက်ထိမှန်သူ2ယောက်အပါအဝင်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်မန္တလေးမြို့လမ်းတွေထဲမှာလက်နက်ကင်လုံခြုံရေးတွေဝင်လာလို့မရအောင်လို့ပြည်သူတွေကလည်းအတားအဆီးတွေလုပ်ပြီးတော့ဆန္ဒပြကြပါတယ်ပခုတ်ကူမျိုးကစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုလည်းမျက်ရည်ရိုးပုံးတွေတနက်တွေနဲ့ပြစ်ခတ်လူစုခွဲတဲ့အတွက်တေဆုံးသူအ ਨੇ ဆုံးတယောက်နဲ့အထူးကဒဏ်ရာရသူတွေရှိပါတယ်။ဒဏ်ရာရသူတယောက်ကိုလုံခြုံရေးတွေကခေါ်သွားတယ်လို့လည်းမျိုးကမျက်မြင်တွေကပြောပါတယ်။အလားတူမြန်မာနိုင်ငံတောင်ပိုင်းဘေးမြို့မှာလည်းဆန္ဒပြသူတွေတနက်နဲ့ပြစ်ခတ်လူစုခွဲဖမ်းဆီးခံရပါတယ်။လောလောဆယ်တည်ထားသလောက်တော့ဘေးမှာတနက်ဒဏ်ရာနဲ့တေဆုံးသူ9ယောက်ထက်မနည်းရှိပါတယ်။တဝဲမျိုးမှာတော့ပြစ်ခတ်နှိမ်နှင်းမှုကြောင့်6ယောက်ထံမှနေသေဆုံးတယ်လို့စေဝန်တန်းတွေနဲ့ဒေသခံသတင်းမီဒီယာတွေကပြောပါရယ်ဒီနေ့အာဏာပိုင်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်ပဲခူးမျိုးမှာလည်းလူငယ်2ယောက်တနက်ထိမှန်သေဆုံးခဲ့တယ်လို့ပဲခူးကလာတဲ့သတင်းတွေမှာဖော်ပြပါရယ်ဗော်လမြိုင်မျိုးမှာလည်းသေဆုံးထိခိုက်ဒဏ်ရာရသူတွေရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့လောလောဆယ်ဘယ်နှယောက်လဲဆိုတာအတည်ပြုလို့မရသေးပါဘူးအခုလိုနိုင်ငံအနှံ့ဆန္ဒပြသူတွေကိုလက်နက်ကိုင်အာဏာပိုင်တွေကပြစ်ခတ်နှိမ်နှင်းတယ်လို့အတော်များများလည်းဖန်ဆီးခံခဲ့ရပါတယ်အခုတင်းငွေတွေညအတွက်ရေဒီယိုအတန်းလွှင့်မှုကတော့ဒီလောက်ပါပဲ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆူမြတ်မောပ
This program has come to you from the Voice of America, Washington.